Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့2022ခုနှစ်မတ်လ5ရက်စနေညရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒါ့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းတိုက်ရိုက်နားဆင်နိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါဒီညထိတ်တန့်ရောက်သတင်းတွေထဲမှာတော့ယူကရိန်းကိုရုရှားဝင်တိုက်တာဒီနေ့ဆယ်ရက်မြောက်ရှိလာတဲ့အချိန်မှာရလိုက်တဲ့မာရီယိုပူးမျိုးကလူတွေကယ်ထုတ်ရေးသဘောတူထားတာကိုရုရှားတပ်တွေကချိုးဖောက်တိုက်ခိုက်နေတယ်လို့ယူကရိန်းဘက်ကဆိုလိုက်ပါတယ်။ဒါအပြင်ယူကရိန်းနျူကလ িয়ার ဒါဘေးစက်ရုံကိုရုရှားတိုက်ခိုက်ခဲ့တာကစစ်ရာဇဝတ်မှုမြောက်တယ်လို့အမေရိကန်စက်ရုံကစစ်ဆွဲလိုက်ပါတယ်ဒါပေမဲ့ရုရှားအစိုးရကြောင်းအောင်လှုံ့ဆော်မှာတော့မဟုတ်ဘူးလို့အမေရိကန်သမ္မတအင်ဗီဒိုကပြောလိုက်ပါတယ်။ဒီထူးခြားတဲ့သတင်းတွေပြီးမှတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်ထဲမှာဆိုရင်အေးအေးရခိုင်တပ်အနေနဲ့နားလည်မှုနဲ့အပြစ်ခတ်ရထားပေမဲ့စစ်ကောင်စီနဲ့နိုင်ငံရေးဆွေးနွေးဖို့တော့မရှိဘူးလို့ဆိုလိုက်ပါတယ်
။ဒီ military ဆွေးနွေးဆိုတော့လည်းဒီနိုင်ငံရေးဆွေးနွေးဆိုတော့လည်းတော့မတူပါဘူး။ဆိုရင်နိုင်ငံရေးဆွေးနွေးဖို့ဆိုလိုရင်းရောက
ဒီတဲ့အပီးမှာတော့စနေညအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒိုသန်လူခွင့်ရေးအစီအစဉ်နောက်ဒီမိုကရေစီလူခွင့်ရေးနဲ့ခေတ္တကဘာပြီးတော့တပတ်တွင်းမြန်မာနဲ့နိုင်ငံတကာသတင်းကောက်နှုတ်ချက်တွေကိုနားဆင်ကြည့်ရှုရမှာပါအခုရင်ဆုံးတော့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမနိုပြောပြပေးပါအောင်ခင်ဗျာ
ရုရှားတပ်တွေဟာယူကရိန်းနိုင်ငံမာယူပိုမြို့ကလူတွေကိုကယ်ထုတ်ဖို့သဘောတူထားတဲ့လမ်းကြောင်းတွေကိုရောမြို့ကိုပါပုံကျဲတိုက်ခိုက်နေတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ဒါအပြင်ဒီကနေ့ဒေသစံတော်ကြီးမနက်9နာရီမှာစာပြီးအသက်ဝင်မဲ့အပြစ်ခတ်ရဲစဲရုပ်ကိုချိုးဖောက်တာဖြစ်တယ်လို့ပြောပါတယ်။ရုရှားကာကွယ်ရေးဌာနပြောခွင့်ရအီဂေါ်ခိုနရှန်ခော့ဖ်ကဒီကနေ့မတ်လ5ရက်နေ့မော်စကိုစံတော်ကြီးမနက်10နာရီမှာရုရှားဘက်ကအပြစ်ရဲကြေညာပြီးမာယူပိုနဲ့ဖိုနိုဗာကာမျိုးတွေကနေအရတားတွေထွက်ခွာနိုင်ရေးလူသားစာနာမှုနေရာတွေဖွင့်ပေးပါတယ်။လူသားစာနာမှုနေရာတွေနဲ့ထွက်ခွာလမ်းကြောင်းတွေကိုယူကရိန်းဘက်နဲ့သဘောတူထားပြီးဖြစ်ပါတယ်လို့ပြောပါတယ်။ဂဲဇယ်အစီအစဉ်ကိုဆိုင်းငံ့ထားပြီးဒေသခံတွေဘေးလွတ်ရာမှာခိုလုံနေကြဖို့တိုက်တွန်းထားတယ်လို့မာယူပိုတာဝန်ရှိသူတွေကပြောပါတယ်။ဂဲဇယ်လမ်းကြောင်းတွေကိုဘတ်စကားတွေရောကိုပိုင်ကားတွေအတွက်ပါ9နာရီကြာဖွင့်ထားပေးဖို့ဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကရုရှားတပ်ဖွဲ့တွေဟာယူကရိန်းမှာအရသာလူစုကိုတိုက်ခိုက်တာအပါအဝင်ရက်ဆက်ကြမ်းကြုတ်တဲ့နည်းလမ်းတွေကိုပိုသုံးလာနေတယ်လို့ပြောပါတယ်။ယူကရိန်းမှာရှိတဲ့ဥရောပအကြီးဆုံးနျူကလ িয়ার ဓာတ်ပေးစက်ရုံကိုရုရှားကတိုက်ခိုက်ခဲ့ပြီးတဲ့နောက်ဝန်ကြီးဘလင်ကန်ကအဲ့လိုပြောတာပါ။ရုရှားသမ္မတပူတင်ရွေးချယ်တဲ့စစ်ပွဲကိုကျွန်တော်တို့အတူတကွရင်ဆိုင်နေကြရပါတယ်။ဘယ်သူဘယ်သူရဲ့ပြောဆိုလူဆောင်ချက်ကြောင့်မှမဟုတ်တဲ့လုံးဝကြိုးကြောင်းစီလျော်မှုမရှိတဲ့တိတ်ကိုဆိုးရွားလို့နဲ့အကျိုးဆက်တွေရလာနေတဲ့စစ်ပွဲဖြစ်ပါတယ်လို့ဥရောပသမဂ EU တာဝန်ရှိသူတွေနဲ့ Brussels မြို့မှာတောက်ကြနေဆွေးနွေးပွဲမတိုင်ခင်ဝန်ကြီးဘလင်ကန်ကသတင်းတောက်တွေကိုပြောခဲ့ပါတယ်။စစ်ပွဲရပ်သွားအောင်ကျွန်တော်တို့တက်နိုင်တယ်များလှုပ်သွားဖို့တန်လိမ့်တန်ချထားပါတယ်လို့လည်းဝန်ကြီးဘလင်ကန်ကဆိုပါတယ်။ဒါပေမဲ့လည်းယူကရိန်းနိုင်ငံလေးပိုင်းတွေထဲမှာလေးရေမပြန်တမ်းရအောင်တမတ်ဖို့ကိုတော့လက်မခံပဲဒီလိုလုပ်ရမျိုးဟာပြည်ပခကိုပိုးပြီးကျယ်ပြန့်သွားစေမယ်လို့ဆိုပါတယ်။ဥရောပတိုင်းမှာအကြီးဆုံးယူကရိန်းနျူကလ িয়ার ဓာတ်ပေးစက်ရုံကိုရုရှားကတိုက်ခိုက်ခဲ့တာဟာစီရာစုမှုမြောက်တယ်လို့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်တန်ယုံကပြောပါရယ်ဖေဖော်ဝါရီ24ရက်နေ့မှာယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်ခဲ့ခြင်းကလေးကဆိုရင်အမေရိကန်တန်ယုံရဲ့ Twitter မှာရေးသားချက်ဟာအမေရိကန်ဘက်ကတခြားပြောတာတွေအားလုံးတည်းပိုပြင်းထန်ပါတယ်နျူကလ িয়ার ဓာတ်ပေးစက်ရုံတစ်ခုကိုတိုက်ခိုက်တာစစ်ရာစုမှုပါဥရောပရဲ့အကြီးဆုံးနျူကလ িয়ার စက်ရုံကိုပူတင်ကတိုက်ခိုက်တာဟာသူရဲ့အကြောက်တရားနဲ့စိုးမိုးမှုကိုနောက်တဆင့်တက်လိုက်တာပါပဲလို့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်တန်ယုံကရေးထားပါတယ်။ယူကရိန်းတောင်ပိုင်းကနျူကလ িয়ার ဓာတ်ပေးစက်ရုံကိုရုရှားတပ်တွေကတောက်ကြနေမှာမြင်းတံတိုက်ခိုက်ခဲ့တာကြောင့်ကမ္ဘာတဝန်အထိတ်တလန့်တိုက်ခဲ့ကြရပါတယ်။ဒါပေမဲ့နေကျင်ရေးအဆောက်အဦတစ်ခုမှလောင်ခဲ့တဲ့မီးကိုတင်းတက်လိုက်နိုင်ပြီးစက်ရုံကအခုဘေးရန်ကင်းရှင်းနေပြီလို့တာဝန်ရှိသူတွေကပြောပါတယ်။စစ်ရုံမှာမိလောင်နာဟာယူကရိန်းဖြတ်စည်းရေးသမားတွေရဲ့မကောင်းဆိုးရွားတဲ့တိုက်ခိုက်မှုကြောင့်ဖြစ်ပြီးသူတို့တပ်ဖွဲ့တွေကထိ ंछ ုပ်ထားပြီးလို့ရုရှားကာကွယ်ရေးဌာနကဆိုပါတယ်။ဒီတိုက်ခိုက်မှုကိုစစ်ရာဇဝတ်မှုဖြင့်တတ်မှတ်ထားတဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်တန်ယုံရဲ့ Twitter မှာရေးသားချက်ကိုထပ်ပြီးမပြန့်ချဘူး။ ဥရောပမှာရှိတဲ့အမေရိကန်နိုင်ငံတွေအားလုံးကိုအမေရိကန်နိုင်ငံရဲ့ဌာနကအကြောင်းကြားထားပြီးအဲ့ဒီရေးသားချက်ကိုဆန့်စစ်နေတယ်လို့ CNN သတင်းဌာနကပြောပါတယ်။ရုရှားမှာအစိုးရအပြောင်းလဲဖြစ်ဖို့အမေရိကန်အစိုးရကလှုံ့ဆော်လှုံ့ဆောင်နေတာမဟုတ်ဘူးလို့သမ္မတအင်ဂျူရောကတောက်ကြားနေမှာပြောပါတယ်။သမ္မတဗလာဒီမီယာပူတင်ကိုလုံခြံတပ်ဖြတ်ဖို့အမေရိကန်အထက်လူတော်အမတ်တယောက်ကရုရှားလူထုကိုတောင်းဆိုလိုက်ပြီးတဲ့နောက်အင်ဂျူရောကအခုလိုတုံ့ပြန်ပြောဆိုတာပါ။အင်ဂျူရောပြောခွင့်ရဂျန်ဆက်ကီကတာဟာအမေရိကန်အစိုးရရဲ့ရည်တည်ချက်မဟုတ်တယ်လို့အစိုးရဖွဲ့ထဲမှာလုံနေသူတရားဥပဒေကကြားရမယ့်စကားမျိုးလည်းမဟုတ်ပါဘူးလို့တောက်ကြားနေပုံမှန်ရင်းစာရှင်းလင်းပွဲတွင် VOA ကမိတာကိုပြန်ဖြေခဲ့ပါတယ်။ရုရှားနိုင်ငံကတယောက်ယောက်သမ္မတပူတင်ကိုလုံခြံသင့်တယ်လို့ဇာတာပရီနေ့ညနေပိုင်းရုပ်သံတွေ့ဆုံမေးမြန်းခန်းတစ်ခုအတွင်းတောင်ကာရိုလိုင်းနားပြည်နယ် Republican ထက်တော်မှ Lindsey Graham ကပြောခဲ့တာပါ။တောက်ကြားနေက Fox ရုပ်သံသတင်းဌာနနဲ့နောက်ထပ်တွေ့ဆုံမေးမြန်းခန်းမှာလည်းသူကအဲ့ဒါကိုထပ်ပြောခဲ့ပါတယ်။ဒါကိုပဲလို့အဆုံးသတ်မလဲရုရှားကတယောက်ယောက်ထွက်လာပြီးသူ့ကိုရှင်းပြလိုက်ရပါလိမ့်မယ်လို့ Fox ရုပ်သံသတင်းဌာနရဲ့အစီအစဉ်မူသူဖြစ်သူ Sean Hannity နဲ့တွေ့ဆုံမေးမြန်းခန်းတွင် Instagram ကပြောခဲ့ပါတယ်အမေရိကန်နိုင်ငံဆရာရုရှားတန်မတ်ကြီး Anatoly Antonov က Graham ရဲ့ပြောဆိုချက်ဟာလက်ခံနိုင်ပွဲမရှိလုံးဝဆိုးရွားတဲ့ပြောဆိုချက်ဖြစ်ပြီးရုရှားပေါ်အမေရိကန်ရဲ့မုန်တီးမှုအဆုံးစွန်ရောက်နေတာကိုပြတယ်လို့တုံ့ပြန်ပါတယ်ရာဇဝမကင်းတဲ့ဒီပြောဆိုချက်ပေါ်တရားဝင်ရှင်းလင်းချက်ပေးဖို့နဲ့အပြင်းထန်ကန့်ကွက်ဖို့လဲသူကတောင်းဆိုပါတယ်။ဒီမိုကရက်ရီပက်ဘလစ်ကန်ပါတီနဲ့ဆလုံးကအထက်တော်အမတ်တွေကလည်းလင်းစီဂရမ်ရဲ့ပြောဆိုချက်ပေါ်ဝေဖန်ကြပါတယ်။အင်္ဂလန်ပရီးမီးယားလိဘောလုံးပွဲတွေကိုဒီနိုင်ငံမှာကြားတောက်ခင်မူပန်ရယူထားတဲ့ကုမ္ပဏီတွေကဒီသတင်းပတ်ကူမှာကစားကြမဲ့ပွဲတွေကိုထုတ်လွှင့်မှာမဟုတ်ဘူးလို့ AFP သတင်းတပုတ်မှာရေးထားပါတယ်။အကြောင်းကတော့အဲ့ဒီဘောလုံးပွဲတွေအတွင်းရုရှားကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံနဲ့တသားတည်းရပ်တည်နေကြောင်းဘောလုံးသင်းတွေကထုတ်ဖော်ပြသကြလိမ့်မယ်လို့ခန့်မှန်းထားတာကြောင့်ဖြစ်ပါတယ်။ဒီနိုင်ငံဟာအနီးကမှာမေ့ဖြစ်တဲ့ရုရှားအစိုးရရဲ့လူရက်ပေါ်ပြစ်တင်ရှုတ်ချတာမျိုးအခုချိန်ကြီးမလုပ်သေးပဲယူကရိန်းပြည်ပခပေါ်တိုင်ခင်းတမန်ခင်းရသတိထားချင်းကန့်နေပုံရပါတယ်။ယူသမရာရှိချင်းပြင်းနဲ့ရုရှားသမရာဗလာဒီမီယာပူတင်တို့ပြည်ထောင်လဘေကျင်းမှာတွေ့ဆုံခဲ့ချိန်တုန်းကသူတို့ရဲ့မိဖက်ဆက်ဆံရေးမှာအကန့်အသတ်မရှိဘူးလို့ပြောခဲ့ကြပါတယ်။ဒါအပြင်အမေရိကန်ရဲ့ဩဇာလွှမ်းမှုကိုတံပြန်ခြင်းနဲ့တူညီတဲ့ဆန္ဒပေါ်အခြေခံထားလို့မြင်ရပါတယ်။ဒီတိရဘတ်ကုံပရီးမီးယားလိဂ်ပွဲတွေမှာအတင်းကောင်းဆောင်တွေဟာယူကရိန်းလမ်းမှာပါတဲ့အကြောင်းတွေနဲ့လက်မောင်းဘက်တွေဝပြီးယူကရိန်းနဲ့တရားရဲရှိတယ်ဆိုတော့ဘောလုံးဝဲမဆခင်ပြတ်သားကြဖို့မျှော်လင့်ထားတယ်လို့ဒီတိန်ထုတ် The Guardian သတင်းစာမှာရေးထားတဲ့အကြောင်း AFP သတင်းမှာဖော်ပြထားပါတယ်။အဲဒီလိုလှုံ့ဆော်ချက်ကိုနိုင်ငံတကာရုပ်သံထုတ်လွှင့်ချက်ဒီမှာပြတ်သားမယ်လို့ခန့်မှန်းထားကြောင်းလည်း The Guardian သတင်းစာကရေးပါတယ်။ဒါပေမဲ့ပရီးမီးယားလိဂ်ပွဲတွေကိုဒီဥမာတက်သားခွင့်လိုင်စင်ရထားတဲ့ IC Sports နဲ့ Migu ကုမ္ပဏီတွေကဒီသတင်းပတ်ကုန်ပွဲတွေကိုထုတ်လွှင့်ပြသမဲ့အစီအစဉ်ထုတ်ပြန်ထားတာမရှိပါဘူးခင်ဗျာ
VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိ19.9 kHz 15653ညာ19.25 kHz 11.83ညာပိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့စနေညနောက်ဆုံးရသတင်းတွေကိုကျမစုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်ဒီကလေးစနေနေ့မှာတော့ရန်ကုန်မြို့ရဲ့နေရာတချို့မှာဆန္ဒပြဆိုင်းဘုတ်တွေကန့်ဆောင်ပြီးဆရာနာရှင်စန့်ကျင်ရေးလျှဲတပြက်လှုပ်ရှားမှုဆန္ဒပြပွဲတွေရှိခဲ့ပါတယ
်
အလားတူပဲအင်တာနက်လားနဲ့ချီပြတ်တောက်ခံထားရတဲ့ကချင်ပြည်နယ်ဖားကန့်ဘက်မှာလည်းနေ့စဉ်မပြတ်တပိတ်စစ်ကြောင်းတွေထွက်ပြီးဆီယနာရှင်စန့်ချီရေနောက်ကချင်လွတ်မြောက်ရေးတပ် KIA PDF နဲ့ NUG အစိုးရတို့ကိုထောက်ခံကြောင်းဖားကန့်ဒေသခံပြည်သူတွေစုဝေးဆန္ဒပြခဲ့ကြပါတယ်။ကယားပြည်နယ်ဘက်မှာတော့အပြည်ပြည်ဆိုင်ရာမျိုးသမီးများနေ့ကိုဂုဏ်ပြုသောအဖြစ်နောက် CDN ဝန်ထမ်းတွေစစ်ကြောင်းမျိုးသမီးတွေအပါအဝင်မျိုးဦးတော်လိုင်းရေးမှနှီးမျိုးစုံနဲ့ဒေသတီးတီးကနေတော်လှန်နေကြတဲ့အမျိုးသမီးတွေအတွက်အထူးဖျောင်းနိုင်ထုံပြီးစုတောင်းကြပါတယ်။နေရာဒေသတချို့မှာမိုင်းဆွဲတိုက်ခိုက်တာတွေဘုံပေါက်ကွဲတာတွေနောက်သခိုင်းမကွေးနဲ့တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေကတင်းမာနေတဲ့အခြေအနေကြောင့်ဒေသခံပြည်သူတွေဟာတင်းချောင်ထွက်ပြေးနေရပြီးလုံခြုံရေးကတော့တင်းကျပ်နေတဲ့အခြေအနေဖြစ်ပါတယ်။နိုင်ငံရေးကျင်းသားများကကိုယ်စီဆောက်ရှောက်ရေးအသင်း AAPP ရဲ့နောက်ဆုံးထုတ်ပြန်ချက်အရမတ်လ4ရက်နေ့အထိဆီယနာတင်းပြီးနောက်ပိုင်းအဖမ်းခံရတဲ့ပြည်သူပေါင်းက12,500ကျော်ဖြစ်ပါတယ်။ ထောက်ကိုရာခွနဆနဲ့သုံးကတော့ဖန်ဝင်တဲ့အထောက်ခံထားရပါတယ်အခုလက်ရှိဖန်စီချောင်းအောင်ခံထားရတဲ့ပြည်သူက9,500ကျော်ရှိပါတယ် ADB ရဲ့ကိန်းဂဏန်အချက်အလက်တွေကိုတော့စစ်ကောင်စီကမြင်းပယ်ထားပါတယ်ရန်ကုန်အပါအဝင်တိုင်းဒေသတချို့မှာလည်းနေ့စဉ်ရက်ဆက်ဆိုးသလိုပြည်သူကာကွယ်ရေးတပ်တွေနဲ့ဆက်နွယ်တဲ့ထောက်ပံ့ပေးနေတယ်ဆိုတဲ့မတင်ငါမှုဆွဲချက်တွေနဲ့လိုက်လံရှာဖွေဖန်စီမှုတွေပါတယ်ရှင် တောင်ကိုရီးယားနိုင်ငံရဲ့သမ္မတရွေးကောက်ပွဲ၄ရက်မတိုင်ခင်ဒီကနေ့စနေနေ့မှာပဲမြောက်ကိုရီးယားကအရှေ့ဘက်ကန်ယိုရန်ပင်လယ်ထဲဒုံးကျည်တစ်စင်းပြစ်လွတ်လိုက်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ပျုံယမ်းမြို့ရဲ့ဆူနန်ဒေသဘက်ကနေပြစ်လွတ်လိုက်တာလို့တောင်ကိုရီးယားစစ်တပ်ကယူဆပါတယ်။ဂျိုဒူလွတ်တွင်ဖို့လို့ဆိုပြီးပြီးခဲ့တဲ့တစ်ပတ်ကဒုံးကျည်ပြစ်လွတ်ခဲ ဂျပန်ကမ်းခြေစောင့်တက်ကဆိုပါရယ်အခုနှစ်အတွင်းမှာမြောက်ကိုရီးယားတို့ဟာဒုံးကျည်ပြစ်လွတ်မှု6ချိန်အတွင်းတာတိုပြစ်ဒုံးကျည်အများစုပါတဲ့ဒုံးကျည်73ချိန်ပြစ်လွတ်ခဲ့တာပါကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေအရမြောက်ကိုရီးယားတို့ဘယ်လိုစမ်းသပ်ပြစ်လွတ်မှုကိုမှခွင့်မပြုဘဲပယ်ထိန်တက်ဒုံးကျည်ပြစ်လွတ်ခွင့်တားမြစ်ခံထားရတာဖြစ်ပါတယ်ရှင်ဗီယက်နမ်ကမ်းရိုးတန်းဤတောင်တရုတ်ပင်လယ်တွင်စည်ရဲလေ့ကျင့်မှုတွေလုပ်နေပြီလို့တရုတ်ကကြေညာလိုက်ပါတယ်။တောင်တရုတ်ပင်လယ်တွင်ဟိုင်နန်ကျွန်းနဲ့ဗီယက်နမ်နယ်နိမိတ်ကြားတောင်တရုတ်ပင်လယ်တွင်စည်ရဲလေ့ကျင့်မှုတွေသတင်းတစ်ပတ်ကြာလှုပ်ဆောင်နေတဲ့အတွက်လှေသင်္ဘောတွေခက်ဝဲဝဲမှနေကြဖို့တရုတ်အစိုးရကသတိပေးလိုက်တာပါ။တရုတ်ပိုင်အဖြစ်ရေပိုင်နဲ့အငင်းပွားမှုတွေရှိနေတဲ့လူလုံကျွန်းတွေပေါ်မှာလေကြောင်းစစ်ခြေဆိုင်စခန်းတွေနဲ့ရေတပ်စစ်သင်္ဘောတွေအဓိကခုံမောင်းသွားလာမှုရှိနေတဲ့တောင်တရုတ်ပင်လယ်တွင်ဒီစည်ရဲလေ့ကျင့်မှုတွေဟာဒေသတွင်းနဲ့အမေရိကန်ပြည်ထောင်စုကိုစိုးရိမ်မကင်းဖြစ်စေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်ကာကွယ်ရေးဝန်ကြီးဌာနဘက်ကရော BNN နိုင်ငံသားရေးဝန်ကြီးဌာနဘက်ကပါတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ပြီးခဲ့တဲ့2014ခုနှစ်တုန်းက BNN ရေပိုင်နဲ့အညီတရုတ်တို့ကရေနယ်လာတူးဖော်တဲ့အတွက်BNN နဲ့တရုတ်တို့ကြားနယ်မြေပိုင်နဲ့အငင်းပွားမှုအတော်လေးပြင်းထန်ခဲ့တာပါဒီဖြစ်ရကြောင့်နှစ်ဖက်ကြားတင်းမာမှုဖြစ်ပြီး BNN မှာတရုတ်ဆန့်ကျင်ရေးအတီးကြုံတွေပါဖြစ်ပွားခဲ့တာပါတရုတ်ဘက်ကတော့တောင်တရုတ်ပင်လယ်တွင်စည်ရဲလေ့ကျင့်မှုတွေကိုပုံမှန်လုပ်ဆောင်လေးရှိပေမဲ့ BNN မလေးရှားဖိလစ်ပိုင်နဲ့ထိုင်ဝမ်ဘရူနိုင်းတို့ဘက်ကဒီစည်ရဲလေ့ကျင့်မှုတွေအပေါ်ကန့်ကွက်လေးရှိပါတယ်ရှင်နိုင်ငံသားကဧည့်သည်တွေပေါ်ချမှတ်ထားတဲ့ COVID-19 စီမင်းကန့်သတ်ချက်တွေကိုအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့ဖြေလျော့ပေးနေပါပြီအင်ဒိုနီးရှားနိုင်ငံအနေနဲ့လာမယ့်သတင်းပတ်ထဲအင်ဒိုနီးရှားဘာလီကျွန်းစီကိုအလဲပတ်လာမယ့်ကမ္ဘာလှည့်ခီးသွားနိုင်ငံသားကဧည့်သည်တွေပေါ်ကိုဗစ်စီမင်းနဲ့အညီတိကျခွဲကွာရန်တင်းဝင်ရမယ့်စီမင်းသတ်မှတ်ချက်ကိုပယ်ဖြတ်ဖို့စဉ်းစားနေပြီလို့ဒီကနေ့စနေနေ့မှာအင်ဒိုနီးရှားအနာပိုင်တွေကပြောဆိုလိုက်တာပါအင်ဒိုနီးရှားရဲ့အင်ဂျီမလေးရှားနိုင်ငံကတော့ထိုင်းနိုင်ငံနဲ့ကမ္ဘောဒီးယားနိုင်ငံကနေလာမယ့်ခီးသွားတွေအပေါ်မှာကန့်သတ်ချက်တွေဖယ်ရှားပေးလိုက်ပါပြီအင်ဒိုနီးရှားနဲ့မလေးရှားတို့ဟာကိုဗစ်ကပ်ရောဂါကူးစက်ပြန့်ပွားမှုထိန်းချုပ်နိုင်မှုကိုဗစ်ဗီဇာမျိုးကွဲသစ်မကူးဆောင်ကာကွယ်နိုင်ရေးနိုင်ငံတွင်းဝင်ခွင့်တွေကိုတင်းတင်းကြပ်ကြပ်ကန့်သတ်ခဲ့တာပါဒီတားမြစ်ချက်တွေကသူတို့ရဲ့ခီးသွားလုပ်ငန်းတွေအပေါ်အတော်လေးတက်ရောက်မှုရှိခဲ့ပါတယ်ကာကွယ်ဆေးထိုးဆန့်ကျင်တဲ့ခီးသွားဧည့်သည်တွေအတွက်နိုင်ငံတွင်းဝင်ခွင့်ကိုတော့ဆွေးနွေးနေကြဆဲဖြစ်ပါတယ်ဒါပေမဲ့လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတော့လာမယ့်တနင်္လာနေ့မှာဆုံးဖြတ်ချက်ချပွဲရှိတယ်လို့ရေချောင်းနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဝန်ကြီးဌာနပြောခွင့်ရာဂျိုဒီမဟာဒီကပြောပါတယ်ဩစတြေးလျအမေရိကန်ပြည်ထောင်စုဂျာမနီနယ်သာလန်အပါအဝင်နိုင်ငံပေါင်း23နိုင်ငံကနိုင်ငံခြားသားဧည့်သည်တွေအတွက်ဆိုက်ရောက်ဗီဇာထုတ်ပေးဖွယ်ရှိတယ်လို့လည်းဂျူရီကပြောပါတယ်အဲ့ဒီလေအတွက်ควอรันติ้งဝင်ရမယ့်အစီအစဉ်ပယ်ဖြတ်ဖို့ရှိတယ်ဒါပေမဲ့ဆုံးဖြတ်ချက်တော့အတိမပြုရသေးဘူးလို့လည်းဘာလီခီးသွားလုပ်ငန်းရုံးပြောခွင့်ရကဆိုပါတယ်ဒီလမတ်လ15ရက်နေ့ကနေစပြီးမလေးရှားကိုကမ္ဘောဒီးယားကနေထိုင်းနိုင်ငံကနေဝင်ရောက်လာမယ်ကာကွယ်ဆေးအပြည့်ထိုးပြီးသူတွေအတွက်တရားခွဲကွာရန်တင်းဝင်ရမယ့်အစီအစဉ်မရှိတော့ပါဘူးအခုလိုအာရှနိုင်ငံတချို့မှာကိုဗစ်စီကံချက်တွေထိရှော့ဖို့အာဏာပိုင်တွေစီစဉ်နေချိန်မှာပဲကမ္ဘာကရောဂါကိုဗစ် -19 ကူးစက်မှုတွေကိုစောင့်ကြည့်မှတ်တမ်းယူနေတဲ့အမေရိကန်အခြေစိုက် Jim Hoskins စစ်တပ်ကတူရဲ့ဒီကနေ့ထုတ်ပြန်ချက်အရကူးစက်သူပေါင်းက443တန်းကျော်သွားပြီးကမ္ဘာတဝန်းကိုဗစ်ကြောင့်တည်ဆုံးသူက6တန်းနီးပါးအထိရှိနေပြီဖြစ်ပါတယ်ရှင
်ဖီယိုရဲ့စနေညပိုင်းသတင်းတွေကိုကိုကျော်ကျော်သိနေမစုမလို့ပြောပြခဲ့ကြတာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်ပါအေးအေးရခိုင်တပ်ရဲ့သတင်းစာရှင်းလင်းပွဲထူးခြားချက်အကြောင်းပြောထားပါတယ်အေးအေးရခိုင်တပ်ဖွဲ့အနေနဲ့အာဏာသိမ်းစစ်ကောင်စီနဲ့နိုင်ငံရေးဆွေးနွေးတော့မှာမဟုတ်တယ်လို့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့လည်းတရားဝင်လှုပ်ဆောင်နေတာမျိုးမရှိဘူးလို့ပြောပါတယ်ဒါပေမဲ့လည်းစစ်ကောင်စီနဲ့တိုက်ပွဲတွေဖြစ်နေတဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေကိုတော့အသိအမှတ်ပြုချီကျူတယ်လို့အေးအေးပြောခွင့်ရခိုင်တူကကဒ ီနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဒီအကြောင်းရန်ကုန်ကပို့လာတဲ့သတင်းကိုကိုသားညွန့်ပြောပြပေးပါအောင်ခင်ဗျာ
အနာသိစစ်ကောင်စီနဲ့အီရခိုင်တပ်ဖွဲ့အကြားနားလည်မှုနဲ့အပြစ်ရထားတဲ့ရခိုင်ပြည်နယ်အတွင်းမှာရခိုင်လက်နက်ကန်အီအဖွဲ့အနေနဲ့တရားစီရင်တဲ့အုပ်ချုပ်ရေးပိုင်းတွေကိုအလေးပေးဆောင်နေတယ်လို့တစ်ဖက်မှာပြစ်ခတ်တိုက်ခိုက်ရေးထက်နိုင်ငံရေးဆွေးနွေးမှုပိုင်းတွေကိုပို့ပြီးတော့ဦးစားပေးလာပါတယ်ဒါပေမဲ့လည်းတရားဝင်အစိုးရမဟုတ်တဲ့အနာသိစစ်ကောင်စီနဲ့နိုင်ငံရေးအရာဆွေးနွေးလို့ရမှာမဟုတ်ဘူးလို့ရခိုင်လက်နက်ကန်အီအဖွဲ့ပြောခွင့်ရသူခိုင်တုခါက ULEAA ရဲ့ online ကနေပြီးတော့ပထမဆုံးအကြိမ်လုပ်တဲ့သတင်းစာရှင်းလင်းပွဲအတွက်မှာပြောဆိုသွားပါတယ်
ဒီနေရာရေးဆွေးနွေးဆိုတော့လည်းဒီနိုင်ငံရေးဆွေးနွေးဆိုတော့တော့မတူပါဆိုပေနိုင်ငံရေးဆွေးနွေးကိုဆိုလို့ရင်းရောက်တာ
နိုင်ငံရေးဆွေးနွေးတယ်ဆိုတာနဲ့နိုင်ငံရေးဆွေးနွေးတယ်ဆိုတာကတော့မတူပါဘူးနိုင်ငံရေးဆွေးနွေးမယ်ဆိုရင်တော့ကျွန်တော်တို့လူကျင်တဲ့အခင်ချင်းမဟုတ်ရင်ဆွေးနွေးရင်လည်းအဆင်ပြေခြင်းမှပြီးမှာပါအချိန်ဒီပေါ်မှာမူတည်ပါတယ်နိုင်ငံရေးဆိုတာကအပြစ်ခတ်ရဆဲဝဲဝဲဖြစ်တယ်နိုင်ငံရေးဆွေးနွေးတယ်ဆိုတာကနိုင်ငံရေးအဖေးအယူကိုဆွေးနွေးတာဖြစ်ပါတယ်နိုင်ငံရေးအပေးအယူကိုဆွေးနွေးမယ်ဆိုရင်တရားဝင်အစိုးရနဲ့ဆွေးနွေးမှသာကျွန်တော်တို့အဆင်ပြေမှာပါဆိုတော့တရားဝင်အစိုးရဆိုတာကပြည်သူကရွေးချယ်ထားတဲ့အခြေခံဥပဒေနဲ့အညီအုပ်ချုပ်နေတဲ့အစိုးရကိုမှတရားဝင်အစိုးရလို့သတ်မှတ်လို့ရပါတယ်လောလောဆယ်မှာတော့အာဏာသိမ်းထားတဲ့အစိုးရနဲ့နိုင်ငံရေးဆွေးနွေးလို့တော့မရနိုင်ပါဘူ
းဒါပြင်ရခိုင်လက်နက်ကန်အီအဖွဲ့အနေနဲ့ရခိတလမ်းစဉ်အတိုင်းတစ်ဆင့်ညံသွားနေတယ်လို့အာဏာသိမ်းပြီးတဲ့နောက်ပိုင်းအစ်စ်ဖွဲ့လိုက်တဲ့ NUG အစိုးရနဲ့လည်းတရားဝင်ဆက်သွယ်မရှိဘူးလို့ EA ပြောခွင့်ရသူခိုင်တုခါကပြောပါတယ် NUG ရဲ့လုပ်ငန်းစဉ်တွေမှာပူးပေါင်းလှုပ်ဆောင်တာမရှိပေမဲ့အဖိနစ်ခံရတဲ့ပြည်သူတွေကိုကိုကျင်းစာတယ်လို့လည်းခိုင်တုခါကဒီကနေ့သတင်းစာရှင်းလင်းပွဲအတွက်မှာရခိုင်လူပြောဆိုခဲ့ပါတယ်
NUG နဲ့ကျွန်တော်တို့တရားဝင်အဆက်အသွယ်ကတော့ကျွန်တော်တို့မဟုတ်ပါဘူးသူတို့က
နေပြီးရဲ့ NUG နဲ့ကတော့ကျွန်တော်တို့တရားဝင်အဆက်အသွယ်ကတော့မရှိပါဘူးသူတို့ကတော့ New Dollar ရေးမှာရက်တည်တယ်ကျွန်တော်တို့ကကျွန်တော်တို့ရခိတလမ်းစဉ်အတိုင်းရက်တည်ပြီးတော့ခြေတက်နေတာဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့ကပို့ပြီးတော့ရှင်းအောင်ပြောရရင် ULEAA အနေနဲ့ကျွန်တော်တို့က NUG အဖွဲ့ဝင်လည်းမဟုတ် NUCC အဖွဲ့ဝင်လည်းမဟုတ်ဘာမှမဟုတ်ပါဘူး။ကျွန်တော်တို့ဟာ FBICC ရဲ့အဖွဲ့ဝင်တာဖြစ်ပါတယ်။အဲကြောင့် NUG ရဲ့လုပ်ငန်းတွေမှာတရားဝင်တစ်စုံတရာဆက်သွယ်လှုပ်ဆောင်တာတွေတော့မရှိပါဘူး။ဒါပေမဲ့ကျွန်တော်တို့က NUG လုပ်ငန်းစဉ်တွေမှာမပါလို့မြန်မာပြည်မှတည်းကပြည်သူတွေဖိနှိပ်ခံရတာတွေကိုမစားနာဆိုတာလုံးဝမဟုတ်ပါဘူး။ကျွန်တော်တို့ကမြန်မာပြည်မှတည်းကသူတွေကိုအများကြီးကိုကျင်းစားပါတယ်။သူတို့ရဲ့ဖိနှိပ်ခံမှုကလွတ်မြောက်လို့တဲ့ဆန္ဒနဲ့ကြိုးစားနေတာကိုလည်းလေးစားအတိအမှတ်ပြုတယ်ဆိုတာအကြိမ်ကြိမ်ထုတ်ဖော်ပြောခဲ့ပြီးဖြစ်ပါတယ
်။လက်ရှိမြန်မာပြည်အနှံ့ဆိုသလိုပဲအာဏာသိမ်းစစ်ကောင်စီကိုဆန့်ကျင်တိုက်ခိုက်နေတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကိုလည်းအတိအမှတ်ပြုလေးစားတယ်လို့ဒီရခိုင်ဖွဲ့ရဲ့ပြောခွင့်ရသူခိုင်တုခါကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ
်ဒီလောက်အထုံးလေးမဟိတဲ့အနေအထားနဲ့ဟိုလောက်ရည်
ဒီလောက်ဘာမှမရှိတဲ့အနေအထားနဲ့လုံရဲတဲ့တက်တီကတော့ကျွန်တော်တို့မချီးကျူးပဲမနေနိုင်ပါဘူးလို့ပြောချင်ပါတယ်ဒါပေမဲ့လည်း PDF တွေအနေနဲ့စီကံပိုင်းနဲ့စူးစီးညညရေးပိုင်းတွေကိုအခုထပ်ပို့ပြီးတိတိကျကျစနစ်တကျထိမ့်သိမ်းလုပ်မယ်ဆိုရင်တော့ပို့ပြီးတော့ကောင်းမယ်လို့ကျွန်တော်မြင်ပါတယ်
လက်ရှိမှာတော့ AA အဖွဲ့အနေနဲ့စစ်ကောင်စီနဲ့အပြစ်ရထားပြီးမဲ့စိတ်ချရတဲ့အနေအထားတစ်ခုမဟုတ်တယ်လို့ပဲအချိန်မီတိုက်ပွဲတွေဖြစ်လာနိုင်တယ်လို့လည်းသူကပြောပါတယ်။ပြီးခဲ့တဲ့2022ခုနှစ်အစောပိုင်းကလည်း AA ရခိုင်တပ်ဖွဲ့နဲ့စစ်ကောင်စီကြားမှာဒီရခိုင်မြောက်ပိုင်းမောင်းတော်မြို့နယ်ဘက်မှာနှစ်ကြိမ်တိုက်ပွဲဖြစ်ခဲ့ပြီးတော့ထိခိုက်ဒေဆုံးမှုတွေလည်းရှိခဲ့ပါတယ်ခင်ဗျာ
။ AA ရခိုင်တပ်မြန်မာစစ်ကောင်စီနဲ့နိုင်ငံရေးမဆွေးနွေးတဲ့အကြောင်းကိုသားညီုံပြောပြခဲ့တာပါ။အခုတော့ဒုအတန်လူခွင့်ရဲ့အစီအစဉ်ပါဝင်ပတ်စင်ကဏ္ဍတွေကိုစက်တိုက်နားဆင်ကြည့်ရှုရပါမယ်။ဒီပတ်စင်ကဏ္ဍတွေကဒေါက်တာတင်မောင်တန်းရဲ့ဒီမိုကရေစီလူခွင့်နဲ့ခေတ္တကိစ္စအစီအစဉ်မတိုင်ခင်အခုတော့ဒုအတန်အပတ်စင်အစီအစဉ်ကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စစ်အာဏာသိမ်းမှုနဲ့ COVID ရိုက်ခတ်မှုတွေကြောင့်စီးပွားရေးကျဆင်းလာပြီးမြန်မာနိုင်ငံသားအများအပြားကိုထိုင်းနိုင်ငံမှာအလုပ်လုပ်ကြိုင်ဖို့တွန်းအားဖြစ်လာစေပါတယ်။အဲဒီလိုလုပ်လုပ်ကြိုင်ဖို့ကြိုးစားတဲ့သူတွေဟာအန္တရာယ်များတဲ့လမ်းခရီးတွေအစားအစာပြတ်လတ်မှုတွေနဲ့ဖန်စီခံရနိုင်တဲ့အခြေအနေတွေလည်းကြုံတွေ့နေပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်။စ ဆက်အာဏာသိမ်းပြီးနောက်နိုင်ငံရေးမတည်ငြိမ်မှုတွေနဲ့အတူကိုဗစ်ရောဂါကူးစက်ပြန့်ပွားမှုတွေကြောင့်စီးပွားရေးကျဆင်းလာပြီးနိုင်ငံတွေအလုပ်ကိုင်တွေလည်းရှားပါလာပါတယ်။နောက်ဆက်တွဲအနေနဲ့လူငယ်နဲ့လူလက်ပိုင်းအရွယ်တွေဟာပြည်ပမှာအလုပ်လုပ်ကိုင်မှုကြိုးစားလာကြပြီးအများစုကတော့အလုပ်ကိုင်အမြင်ရရှိဖို့အတွက်ထိုင်းဘက်ကိုပို့ပေးတဲ့ပွဲစားတွေစီငွေကြေးများစွာပေးပြီးအင်ဂျင်နိုင်ငံဖြစ်တဲ့ထိုင်းနိုင်ငံဘက်ကိုတရားမဝင်ခိုးဝင်ကြပါတယ်။အလုပ်သမားတွေအများစုဟာထိုင်းနိုင်ငံထဲကိုရောက်ဖို့ခက်ခဲတန်တန်တဲ့လမ်းခီးတွေမှာထိုင်းရဲတွေအဖမ်းခံရမှစိုးရင်စိတ်တွေနဲ့အတူရေနဲ့အစားအစာပြက်လက်မှုဒုက္ခတွေကိုလည်းရင်ဆိုင်ဖြတ်ကျော်ခဲ့ကြပါတယ်။ဒါပေမဲ့နေဆက်ဖြတ်ကျော်ဝင်ရောက်နိုင်ခဲ့ရင်လည်းအလုပ်ကံရရှိဖို့ကမတိကျနေသလိုတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးခံရနိုင်တဲ့အခြေအနေတွေလည်းရှိနေပါတယ်။မခင်ခင်ကထိုင်းကိုအလုပ်သွားလုပ်မယ့်အလုပ်သမားတွေကတူပါသူကကရင်ပြည်နယ်အတွင်းကထိုင်းမြန်မာနယ်စပ်တောတောင်တွေမှာစိုးရွားလာတဲ့ရာသီဥတုထံကိုရင်ဆိုင်ရင်ထိုင်းနိုင်ငံထဲကိုဝင်ရောက်ဖို့စောင့်ဆိုင်နေကြတာပါ။အ
ဲဒီမှာရာသီဥတုကမမှန်ဘူး။ရာသီဥတုမမှန်တော့မိုးရွာရွာ။အဲဒီမိုးရွာတဲ့အချိန်ဆိုရင်တောင်ဆောင်းမှနေတော့အနိုင်ပိုင်းမှာဆိုတော့ရေရီကစီးကြတယ်။ရေရီကစီးကြတော့အဲမှာတညလုံးမဟုတ်တော့ထိုင်းလုံးဝအေးယူနေအောင်မိုးရွာထားတော့ပြီးတော့ချမ်းငင်နဲ့မေးထုံလို့များတော့ခင်းလိုက်ရေးဆိုးပုံပြီ။အဲ့လိုတော့ရှိတာပေါ့နော်။အဲဒီဒုက္ခရောက်တာပေါ့။
မကကင်အပါဝင်အရောက်တရာခန့်ရှိတဲ့လူစုကြီးကအောင်လန်းလို့ခေါ်တဲ့တရားမဝင်လမ်းကြောင်းကနေထိုင်းနိုင်ငံထဲကိုဝင်ရောက်ဖို့တောတောင်တွေထဲမှာဒုက္ခခံပြီးစောင့်ဆိုင်နေခဲ့ကြတာပါဇန်နဝါရီလအတွင်းကမကကင်နဲ့အတူသူ့မိတ်ဆွေတငယ်ချင်း၁၀ဦးတို့မွန်ပြည်နယ်အတွင်းကသူတို့ရွာကနေပွဲစားတအူးနဲ့ချိတ်ဆက်ပြီးထိုင်းနိုင်ငံဘက်ကိုထွက်လာခဲ့ကြတာပါတအူးကိုပွဲစားကထိုင်းဘက်ငွေ2,900ပေးခဲ့ရပြီးမြန်မာငွေနဲ့တွက်မယ်ဆိုရင်တော့18သိန်းဝန်းကျင်လောက်အထိကိုကုန်ကျခဲ့ပါတယ်ပွဲစားရိအခေါ်ရှယ်လန်းဆိုတဲ့ငွေကုန်ကြများပြီးတက်တာတဲ့လမ်းကြောင်းနဲ့ထိုင်းနိုင်ငံဘက်၃ရက်အတွင်းရောက်မယ်ဆိုတဲ့အာမခံချက်တွေပါဝင်ပါတယ်။ဒါပေမဲ့ပြောသလိုမဖြစ်လာပဲနေစရာစားစရာချို့တက်ပြီးဒုက္ခဆင်းရဲတွေနဲ့အတူမြန်မာဘက်ခြံတောတောင်တွေထဲမှာစက်တရက်တိတိပုံအောင်နေခဲ့ကြရပါတယ
်။ဆွေမျိုးကြောင့်ကိုမလာခင်တုန်းကကျွန်တော်သူကကျွန်တော်ပြောတာမျိုးပေါ့နော်၃ရက်အတွင်းရောက်မယ်လမ်းလျှောက်ရအောင်။ဒါပေမဲ့လည်းတကယ်တကယ်လာတော့ကွာအဲ့ဒါစပယ်ရောက်ပြီဆိုကြရကိုကသူ့လက်ထဲမှာသူပြောတယ်လို့နေရတယ်သူက x ဆို x ထားဆိုထားဟိုနေရာတော့ဆိုတော့တင်းနေရလားဆိုလားအဲ့လိုမျိုးပဲသူ့တော့ကဆောတကတက်လို့ညတကယ်လည်းအနေရရှိတယ်ကွာတခုခုဆိုရင်ကိုအတက်ပြောင်းတော့သူမသိပါမှာမဟုတ်ဘူးဘာမှလည်းအဆက်အသွယ်မရှိဘူးအနေရရရှိတယ်မျက်နှာကတော့တော်တော်ငြိမ်းရတယ်ကွာ
ထိုင်းနိုင်ငံရောက်မြန်မာလုတ်သားအရေးအကူကြီးဆောင်ရွက်ပေးနေတဲ့မြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီ JACPE အဖွဲ့ရဲ့ဥက္ကဋ္ဌဦးမိုးယူကတော့အနာသိမှုဖြစ်ပြီးတဲ့နောက်ထိုင်းဘက်ကတရားမဝင်ဝင်ရောက်လာမှုတွေပုံများလာတယ်လို့ဆိုပါတယ်။နိုင်ငံချစ်ချည်ရေးတရားတွေပိတ်ထားတာနဲ့တရားဝင်လမ်းကြောင်းဖြစ်တဲ့ MOU စနစ်ပြန်ဖွင့်ဖို့ကြံ့ကြံ့နေရတဲ့ကြောင့်အခုလိုထောင်ပေါင်းချီတဲ့မြန်မာလုပ်သမားတွေတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာမှုအများဆုံးဖြစ်လာတယ်လို့ပြောပါတယ်
။ဘာကြောင့်လဲဆိုတော့ဒီတရားမလုပ်သားတွေတော်တော်များများခိုးဝင်ဒီမှာတော်တော်များများမြန်မာနိုင်ငံမှာစိတ်ပေါင်းချမ်းပေါင်းလေပေါင်းအတူကြီးတဲ့ငွေကြီးလာတယ်။နောက်ထိုင်းနိုင်ငံမှာCI တောင်းပါဝင်ပယောက်ကပါဝင်ဆက်ဆက်နဲ့အစ်စ်တွေလုတ်ပြီးတော့မယ်လို့ကြားရတဲ့ပွဲကားကြီးကဆရာဦးတိဆောင်တော်နိုင်အောင်ပြီးတဲ့ပြည်ပြောင်းလူသားတွေကလည်းအကျေကျေးဝင်တာလည်းပါဒါဖြင့်အသက်18နဲ့30ကျားလူငယ်ပေါင်းပဲဒီ30နဲ့40ကျားလူလက်ပိုင်းနေတာမြန်မာနိုင်ငံမှာရှိတဲ့ဆက်မှုစုံကြီးပေါ့အလုပ်ကံခွန်လမ်းတွေလည်းဖြူအလုပ်တွေပဲပြုတ်သွားတဲ့ခါကျတော့ဒီကိုဗစ်ကာလအကျက်သေးကြောင့်မြန်မာနိုင်ငံကိုဗစ်ကာလအကျက်သေးကြောင့်ကျွတ်သွားမှာအနည်းဆုံးဖြစ်တဲ့အိမ်ကြီးချင်းတိုင်းနဲ့ပေါ့ပြင်းဝင်ကြ
အသက်22နှစ်အရွယ်တဝဲတက္ကသိုလ်ကျောင်းသားကိုသူရင်ကထိုင်းနိုင်ငံဘက်ကိုအလုလာလုပ်ဖို့တနင်္လာရီတိုင်းမောတောင်မြို့နယ်ဆက်ကနေထိုင်းနိုင်ငံဘက်ကိုဝင်ရောက်လာခဲ့ပါတယ်။ဒါပေမဲ့ထိုင်းနယ်ဆက်မှာနှစ်ကြိမ်တိုင်းအဖမ်းခံခဲ့ရပြီးနောက်မြန်မာဘက်ခြံကိုပြန်ပို့ခံခဲ့ရပါတယ်။တတိယတစ်ကြိမ်ဝင်ရောက်မှုမှာတော့ပွဲစားတွေကနေတောရဲမှာခြံထားခဲ့လို့ဒုက္ခမျိုးစုံကြုံရပြီးတဲ့နောက်နောက်ဆုံး၄ကောင်းမြောက်မှာတော့ထိုင်းနိုင်ငံထဲကိုသူရောက်ရှိခဲ့ပါတယ်။အခုတော့စိတ်ယုံတစ်ခုမှသူအလုဝင်နေပါပြီ
။နေသားဘက်မှာအေးအရင်ကလိုပဲစကားမပြောရဘူးချက်မဆွေးရဘူးကြောကြောအေးအသာမမီရဘူးအဲ့ဒီမှာဒီတိုင်းထိုင်နေကြတာအဲ့ဒီမှာနေတော့သူတို့ကင်းထဲတဲ့အဖွဲတွေကကင်းဆိုင်နေရင်လည်းသူတို့မီးရော်တွေလည်းလိုက်ထွက်ရတယ်သူတို့မီးရော်တွေပြီးတော့ခွေးတွေပါတယ်ရှိတယ်အကုန်လုံးခွေးဆောင်တိုင်းလိုရတယ်ကြက်စရကြောက်ချမ်းတဲ့ရည်ညဘက်ကြီးလေအဲ့ဒါသူတို့ကလာလူတွေလည်းကြောက်နေကြအဲ့ဒီမှာသူတို့မီးရော်လည်းမြင်တော့လူတွေမြင်တော့ပြီးတော့လေအဲ့ဒီပင်ထားနေတာပေးတာပဲလူလိုပဲလူလိုပဲတော့မဟုတ်ဘူးအပေါ်ထောင်ပြီးတော့ပဲတာသူကပဲလေအဲ့ဒီနေရာမှာတစ်ခေါက်မိတယ
်လက်ရှိမှာနိုင်ငံရေးအခြေအနေနဲ့ကိုဗစ်ရောဂါကြောင့်ထိုင်းနိုင်ငံဘက်ကလုံခြုံရေးတင်းကျပ်မှုတွေရှိနေပြီးတရားမဝင်အလုပ်သမားတွေကိုဖမ်းဆီးဖို့ငွေကြေးဆောင်ရေးတပ်ဖွဲ့ကိုကင်းလက်ရာတွေပို့လို့ညွှန်ကြားထားပါတယ်န နေဆက်တွေမှာလည်းမြန်မာလုပ်သားဖန်ဆီးခံရမှုတွေခက်ဆစ်ဆစ်ဖြစ်လာပြီးဖေဖော်ဝါရီလ3ရက်အတွင်းမှာပဲတရားမဝင်ဝင်ရောက်လာတဲ့မြန်မာလုပ်သား4000ကျော်ဖန်ဆီးခံရတယ်လို့မြန်မာပြည်သားများရေးပူးတွင်းလှုပ်ရှားမှုကော်မတီ JACPA ကသိရပါဗျ။တရားမဝင်ဝင်ရောက်လာသူတွေအဖမ်းခံရတဲ့ဆိုရင်ထိုင်းဥပဒေအရရက်ပေါင်း45ရက်ဒါမှမဟုတ်ထိုင်းပန်းငွေ2000ပေးဆောင်ရမယ်လို့ပြဋ္ဌာန်းထားပါဗျ။ဒါပေမဲ့အချုပ်ကြခံရတဲ့သူတွေဟာချုပ်ရက်ပြည့်ပြီးပေမဲ့လည်းမိခင်နိုင်ငံပြန်ရဖို့အချုပ်ထဲမှာ3လကနေ7လအထိစောင့်ဆိုင်ရလေးရှိပါတယ်။အဲဒါကြောင့်ထိုင်းချုပ်ထောင်တွေမှာမြန်မာအလုပ်သမားတွေနဲ့ပြည်နေပြီးရေနဲ့အစားအစာမလုံလောက်တာနဲ့တင့်တော်တဲ့စေဝါကူတာမှုမရတာတွေရှိနေလို့ထိုင်းနိုင်ငံတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED အဖွဲ့ရဲ့ပြောပြချက်အရသိရပါတယ်။ပြီးခဲ့တဲ့နှစ်အတွင်းထိုင်းနိုင်ငံကိုတရားမဝင်ဝင်ရောက်လာလို့ဖမ်းဆီးခံရတဲ့အလုပ်သမား 8,000 ခန့်ရှိခဲ့ပြီးအဲ့ဒီထဲမှာမြန်မာနိုင်ငံကအများစုပါဝင်တယ်လို့ရွှေပြောင်းလုပ်သမားများဖွံ့ဖြိုးတိုးတက်ရေးကွန်ရက်ကကိုယ်စားလှယ်တဦးရဲ့ပြောပြချက်ကိုကိုးကားပြီးဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်။အဲ့ဒီကိုယ်စားလှယ်ရဲ့ပြောပြချက်အရထိုင်းနိုင်ငံတွင်တရားမဝင်အလုပ်ရှာနေသူကလည်းတသိန်းအထက်ရှိနေတယ်လို့ပါရှိပါတယ်။ဒုက္ခဆင်းရဲမျိုးစုံခံပြီးနောက်လွတ်မြောက်ပြီးထိုင်းနိုင်ငံဘက်ကိုရောက်ရှိလာသူတွေဟာလည်းအလုပ်ကံရရှိရေးအတွက်စိန်ခေါ်မှုတွေရှိနေပြန်တယ်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED အဖွဲ့အမှုဆောင်ဒါရိုက်တာဦးထွချစ်ကပြောပါတယ
်။ဖြစ်လာတဲ့အလုပ်သမားတွေကတော့ကျွန်တော်အများအားဖြင့်တကယ်လို့ဟိုတချို့လူဆိုလို့ရှိရင်လွတ်လွတ်ချွတ်ချွတ်ပေါ့နော်။သူတို့ပို့ပေးတဲ့နေရာကိုရောက်တယ်ဆိုပေမဲ့လည်းသူတို့ရောက်တဲ့နေရာမှာအလုပ်ကံဟိုရှာရှာပါမှုတွေဖြစ်လာတယ်ဆိုလို့ကျွန်တော်ကတို့မှဇက်မှတ်မရှိတော့လဲတချို့အလုပ်ရှင်တွေကဟိုမယူသေးတာတချို့လုပ်ငန်းတွေကြောက်လဲဟိုယူမလို့သေးတာပေါ့ဒါကြောင့်ကျွန်တော်အနေနဲ့ဒီဟိုခြုံပြီးတော့ကြည့်မယ်ဆိုလို့ရှင်တော့ဒီထိုင်းနိုင်ငံထဲမှာတရားမဝင်ရောက်နေတဲ့ထောက်ထားမဲ့ချုပ်ပြောင်းလုပ်သမားတွေကတော့ဟိုကွန်တော်လေးကိုအခြေအနေဆိုးတဲ့အခြေအနေမှာဖြစ်နေ
ပြီးခဲ့တဲ့နှစ်ကပြဋ္ဌာန်းထားတဲ့ဥပဒေအရတရားမဝင်အလုပ်သမားတွေကိုလက်ခံထားတဲ့ထိုင်းလုပ်ငန်းရှင်တွေအနေနဲ့လည်းအပြစ်တစ်စုံတည်းရာကြီးလေးတာမျိုးတွေရှိတယ်လို့ဦးထွချစ်ကပြည့်စွက်ပြောကြားထားပါတယ်
။ကျွန်တော်အနေနဲ့ဒီစိုးရိမ်ချက်ရှိတာကထိုင်းနိုင်ငံကအလုပ်သမားတွေဟိုလိုတယ်ဆိုပေမဲ့လည်းဟိုပြဿနာကတရားမဝင်မင်းနဲ့ဒါလို့ရှိရင်တော့အဲ့ဒီအလုပ်သမားတွေတော့ကရေဒိုရောရေရှည်ရောပြဿနာရှိတယ်။သူတို့ကအလုပ်သမားတွေအခွင့်အရေးချိုးဖောက်ခံရလို့ရှိရင်ကျွန်တော်တို့ဒါပြပြဝဝကျွန်တော်အကာအကွယ်ပေးလို့မရဘူး။ဘာလို့ခုကအလုပ်သမားတွေကဒီဟိုတရားမဝင်ဝင်လာပြီးတော့ရတဲ့အလုပ်ကိုလုပ်မယ်ရတဲ့တစားနဲ့ပဲဟိုလုပ်မယ်ဆိုတဲ့ပုံစံမျိုးတွေရတော့ဒါရေရှည်ပါလဲဖြစ်လာတယ်ပေါ့ဒါကအဲ့လိုမျိုးတော့ကျွန်တော်တို့ကအင်းနဲ့အားနဲ့ပေါ့နော်ကျွန်တော်ထိန်းလို့တိန်းလို့မရဘဲနဲ့အလုပ်သမားတွေကဟိုထိုင်းနိုင်ငံတော့ဝင်လာမယ်ဆိုလို့ရှိရင်တော့အလုပ်သမားအခွင့်အရေးတွေကပူပြီးတော့ကျွန်တော်တို့ဒီချိုးဖောက်ခြင်းခံရမယ
်မြန်မာအလုပ်သမားတွေမှာအလုပ်သမားခွင့်ရေးချိုးဖောက်ခံရတာတွေရှိနေပြီအများအပြားထိုင်းနိုင်ငံကသတ်မှတ်ထားတဲ့အနည်းဆုံးတစ်နေ့လောက်ခဘန်းငွေ320အပြည့်မရတာမျိုးနဲ့လုပ်ငန်းဝင်တွေမှာထိခိုက်ဒဏ်ရာရရင်ရော်ကြီးပြပြဝဝမရတာပဲကြုံရတယ်လို့ FED အဖွဲ့ရဲ့လိလာချက်တွေအရသိရပါတယ်။အကြောင်းမျိုးမျိုးကြောင့်ထိုင်းဘက်ထွက်ရပေမဲ့နိုင်ငံတွင်းမှာပဲပြန်ပြီးအခြေချလောက်ကန်ခြင်းနဲ့ရွှေပြောင်းအလုပ်သမားကိုသူရင်းကတော
့သူ့ကံပေးရပါဘောနော်ကိုကဒီလိုကိုရဲ့ကိုနိုင်ငံရဲ့ခြေနေရမကောင်းလို့ဒီလိုလာရတဲ့ဆိုတော့အော်ကွာဒီနိုင်ငံမှာလူဖြစ်ပြီးတော့ဒီလိုဒီလိုဒုက္ခတွေတွေ့ရတာတော့မထားပါဘူးလေဆိုပြီးတော့အဲ့လိုခံစားချက်ရှိတယ်ပြီးတော့ဘယ်လိုဆိုစိတ်အောင်ငါတော့ဘောနော်ဘာလို့ကိုကဘောကမှတခါမှမလို့ပြောရမယ်ဥပဒေမဲ့ကျူးလွန်ဖို့တော့မရှိဘူးလေဒါပေမဲ့ကျင်းလို့ဒီလိုဝင်လာတဲ့ဆိုတော့ဥပဒေမဲ့ပဲလေဟုတ်တယ်မလားအဲ့ဒါကြောင့်စိတ်ထဲမှာမလို့တော့ခံပါရတော့အဲ့ဒါလေးကြိုက်ရတယ်
ခုတင်ဆက်ပေးခဲ့တဲ့စီစဉ်ကိုနားဆင်ကြရလို့ရှင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မမှာလုံဆောင်ရေးအစီအစဉ်တွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။ဒိုးအတန်တန်လွင့်အစီအစဉ်ကိုဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျင်လိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio စီစဉ်မှာလည်းစနေနေ့ည9နာရီကနေ10နာရီတွင်းနဲ့တနင်္ဂနွေနေ့နဲ့6နာရီကနေ9နာရီတွင်းမှာလည်းနှာစင်နိုင်ပါတယ်။ဒီစီစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero and Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒုတိယစီစဉ်ကိုနှာစင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ထိုင်းနိုင်ငံထွက်အလှရှားတဲ့မြန်မာလူသားဒုက္ခကြောင့်ဒုတိယစီစဉ်မှာနှာစင်ကြရတာပါ။မချာရင်ကျန်တဲ့စနေညအပတ်စဉ်ခဏတွေကိုစက်တိုက်ထုတ်လွှင့်ပေးပါဦးမယ်ခင
်ဗျာ VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ
Viewy Bami Sure Echo download on my Viewy Nima Tana Sure Lugunet Silu Shapuyara Lurkwari. The application on it, your Viewy Season Ugo Taya Nasin Sishu Nine Epin. Go Nitaya Chain I Mari, Linsa Mari, a person than I go, Dobby Nasin Tashu Nine Mari.
Season Ugo set to Janibari. A good debate with the Kano Chetri Matang game Mara. Dr. Timothy, Democracy, Luke, and Kitangaba, Sizema, Tiyunang and Shinjan, Jinskama, Luwang Tatanjago, Tintin Charelu, Luke, and Tachalu Shaduriga, Tiovare, Edisakama, Negevi, American Nangango, Tati Lare Durine, Vio the Rind of Sanja, Kami Joka, Tristan Gavare, Tuya the Rind Samago, Dr. Timothanga, Jopja, Pivangna.
Kubika Bidonga Baitangiare Islam Jamu Pia Puemavi. Dijama Washington DC and the Virginia Pine Fairfax Shibare. Rijama Tanejare Glen Yazuga, Tiongan Shinchen Ti Daga Pian Shui Lajare, Muslim Wiga Lumuriva. Dijangara Nivaya Midasu and Mutiakaro, Shinchama, Shinigaja Shige Bujavare. Dijama Wiga Badas Ganes Abe. Islam Badai Chigane Turuya Tamine in Jemugo Tenja Bivare. We got Jama Rigo Mejide Ka Kulu Pyoja Bare.
How I know is because my
blue tree to not Ulega Taunemaba. See in Jagado, Tony Babe, Dabi Me, and then says she will eat it.
My aunt, my grandma and uncle are kept in back home and we're not allowed
to see La Lebo to not adore Pare Ulego. Come be good.
My grandma or my
จม้าอภาเนี่ยอภูรู้เนี่ยพาสปอร์ตฤกูติ้งไล่เตะตะคัดตะดิช่างๆปาวาสกาเปียวหลุดออกยาบาเด้ติ Duro, Bachini Mamadia, Hulu, Soja Vare. Shinjama, she the Diana Lunesu, Mandamiago, Anna Vainiga, Diaswe, a ye unit, eh, look, Duruga, Sosue Jabari. We got rid of my hope, Awu. Gazet, Gazine, Uzbek, Lumurigo, Yoga. Edito, take the East Country, she needed Surago, Bo Anna Vainiga, Ninsu, like Jabari. We got Rigo Tale, Niarigo, then we move, Pinya, then jump the mammo. Pinya Vijan Rilu, Tim Suagaro, Kowade. Edilu Piane Pinya Biraha, a soya warane, a champion wara, we go touchable, you at it, so your chet with Chibarelu, a suyaga, a two pew, pure wade. Dabi me, Edilu Buaraga, the ghetto, a suane, unwin Gwinja Pio, you at Alu, Rujas Tekluga, Ubri Bamoka, Angie Adel Giraga,
who are viewed. By the authorities as not adhering.
Mawara Daimani Taine Durelu Anabainuga Mine Duriko Skanima Tedin Tavare. Lolose, we got Muslim and Nesong Tatan Tainting Kanhavare. Eddie Skanrigo, a jumper water, Dampian Taiche Skanrilo, a soyaga, Saga Alane, Kovare.
Sakanga Tala be American go 20 Nangaja do the Chuga. The road to Jungu, Alu Doma, the Kamka, Toya, Piopja, Gebujavare. Japan and Jenka will be Sakama, Selaja, Nigea Bude, at that Lisa Line Yue, Wigalumio, Dusunesia Wurunga, Akuru, Biovare.
In the camp, I learned that
Mark. Sakama, Nyazua, Bajang Mamshivene, Tangcha Kayarawa, would be Sudanlo, Goram Jampalo, Gangzi, Silo, a Pankayara. He will up to know Islamojin Donglobo.
Sakama, Dusune, a Kam Morego, Video Ne, a Changi.
We were not allowed to speak our native
tongue. The Kanema Jamaru Bata Sakane Piokuma Biu, Shinjan Sure Sakalone Mapioya, Pion Pindire, Shinjan Hopu, Dil Tamaran and Lube, Pioavare.
Luda Danjoha, Shinjan Sakandri Ma, Tainting Kaniare, Lu, Human Rights Watch Abawe, Lu Kunye Queviga, Piojaware. Adi Chema, Fairfax Janga, Viga Kaliviha. We got you a cargo. The you need a body. America Mayashi de Lola Quimo, Dudo, Kanzani Jarava. Viga Muslim chit desu de lula fungaro, tiyo giga, turo miurima, mashi shatabahu. Ahu internet po ma tui niyare yopya sao karo, tiyo viga Muslim wipo, chulung yere lumyudung tachamu jao, pyo tawade. Sakhan dwe jombo chikan bi, miriku tu sanga, yeswe bade. Shia American internet samyanama, popya tabade. Adi internet samyanaga, Mubara Saya Gavat Wangma Trin Chele Twigu, Nya Wei Pini de American Nanjai Winitanae, Sanyena Chepare. Saka, Dwen Kayare Ka, Miriku Tusanha, Tuye, Tomwa Bukale Rune, Akwe Kanaya Bare. Eriba, Tone, Nikeawa. Ye daughter Mabe, Tugletia, Asai Zapiabi, Soba, Dwange Bare. Tuga Kudo, Dio Bare.
My life is
destroyed from 2015 to until 2018 from 2015 until 2018 ကလေးမရတော့လားလို့သူမကဆိုပါတယ်။အတ်မစ်ကွန်ဂျရီယန်ဒါရပောင်း60နှစ်နှစ်ရက်နှစ်လပေါ့အများကြီးတွေ့ကြုံခဲ့ရတယ်။တခုကဆေးတောက်ရတာ။ဘာစိမန်ကျမတို့မသိကြပါဘူး။တောက်တာတေချာအောင်တို့လက်တွေနဲ့ကျမတို့ဗဇက်ထဲအထီတောင်ထဲကြပါတယ်။အမေရိကန်ကိုသူထွက်ပြေးလာတော့အဲ့ဒီဆေးတွေကြောင့်ကလေးမရနိုင်တော့ဘူးလို့ဆရာဝန်တွေကပြောကြောင်းသူကပြောပါတယ်။ဝီကလူမျိုးတယောက်ဖြစ်တဲ့အသက်
60年以上的卡，生意比我阿达湾那个当老大叫，加上我独特别个的都表白的。比如人家如果阿里提来打我，都阿苦都表白的。英格兰、伊拉克斯坦、乌兹别克斯坦、达马某、加泽斯坦的提，都有讨论伊的喇叭的，维加里古沙的，比如阿里当地个耶里要来的。
ကျွန်တော်တို့ကိုဖမ်းပြီးတရုတ်ကိုပြန်ပို့ပါတယ်ဗြိတိသျှရှင်နေရော်ဒီဒစ်ဆန်ကတဟက်မျိုးကပြည်ပစံရရာဇဝမှုတရားရုံးမှာဝီဂါရီရဲ့ရှင်နေပါတရုတ်ထောင်လိုင်းရေးကတခြားတိုင်းပြည်တွေမှာတောင်းတရားစွဲထိန်းသိမ်းပြီးတရုတ်စခန်းတွေကိုပြန်ပို့တယ်လို့ဒစ်ဆန်ကဆိုပါတယ်
In Tajikistan alone we're talking about thousands of persons being
တာဂျီကစ္စတန်တပြည်ထဲမှာတင်ထောင်ချီတဲ့လူတွေကိုပြန်ပို့ဒါမှမဟုတ်ပျောက်သွားတာကိုကျွန်တော်တို့ပြောနေတာပါ Daga Tajikistan ma wiga tongdong lao nige ja bi ari gananga yochi tia cha toa ba le. Tcha ini jen taim ji de ma le di taim chi ba le.
Shinja ga muslim bi go tiyo so ya lo so mo bo American pa wien taim ji to lo nyan ja ga shok cha ja ba le. Tiyo la na ka inda kwe rin ne wiga lu nezu sa ya mu wa ra rin ne pata ni le lu po go ne pwe zi tong se bi go go American ga pe so a ye yu ta ra ba. วิกาเรบอลุคุยชอบดาไม่ใช่หูโลเตียวก็รอญิสุบาเลสคันฤาก็บาดาเยอสวยวาระโกไตเผ็ดผู้อะตะมวนกวนจองเนี่ยปัญญาเปยสคันฤาဖြစ်တယ်လို့ပြောပါတယ်အမေရိကန်ကကြည်ရင်းရေးကိုဝင်ရောက်ဆွတ်ဖက်နေတယ်လို့တရုတ်ကတော့ဆွဆွဲပါတယ်Their
intention to control China through Xinjiang and fully expose the US
ရှင်ကျန်းကတစ်ဆင့်တရုတ်ကိုအန်ဒရက်ပြုလို့တဲ့အမေရိကန်ရည်ရွယ်ချက်ကိုပိတ်ဆို့ရေးယူရဲဆိုတာကပြနေပါတယ်အမေရိကန်ရဲ့အာဏာပိုင်သဘောတဘာဝကိုဒီမိုကရေစီအယောင်ဆောင်အောက်မှာအပြည့်အဝလှည့်ဟပြနေတာပါလူခွင့်ရေးဥပဒေနောက်ကဗိုလ်ချစိုးမိုးလိုတဲ့သဘာဝကိုပြနေပါတယ်ပါတီပေါ်တရုတ်ရဲ့ဆက်ဆံမှုဟာအစ္စလာမ်အပေါ်ကြောက်စိတ်လုံလဲမှုရေတံတဲ့သဘာဝဓာတ်ငွေ့အပေါ် Tamga Lupun Yesaya Mahamijiga, Sinja Tita Mutoya Putre, Tio Dawin Shidu Rene, Suinu Nivare Kamya.
Tio Sinja Jinsa Kanga, Vigari, Tokaja, Doctor Demontan, Jabjagiraba, Agusabi, Tabatu, Kano Chedigo, Nasin, Chishuabame, Patamaga, Tabatu, Nimadrima. American ASEAN TV Cinema, Nema Sikonsigo, Pichamu, Malubabu, ဒီနေ့ကတော့ကျွန်တော်တို့ဒီအဝင်အဆက်အသွယ်ကတော့မရှိပါဘူးသူတို့ဘာကြောင့်မှမရှိဘဲနဲ့ထောင်ချခံရတာပါဝိပြုစုတောင်းလို့ဒီကရရေရောက်လာတယ်တချိန်တည်းမှာစစ်ကောင်စီတပ်တွေရဲ့ထိုးစစ်တွန်းမြင့်လုပ်တာကြောင့်အိုးဝင်စွန့်ခွာထွက်ပြေးရသူပုံများလာနေပါတယ်ဒီလိုထိတ်တန့်ရောက်တပတ်တွင်မြန်မာသတင်းတွေကိုနားလောင်နေကိုဝင်ခံမှောင်တို့ပြောပြပေးပါဦးခင်ဗျာ
မြန်မာစစ်ကောင်စီကိုယ်စားလှယ်ကိုဖိတ်မှာမဟုတ်ပဲနိုင်ငံရေးကိုကိုးစားမပြုတဲ့လူပုဂ္ဂိုလ်ကိုပဲဖိတ်မယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်မတ်လ26ရက်နေ့ကနေရက်တာကျင်းပမယ့်အစည်းအဝေးကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံအကြီးအကဲတွေတက်ရောက်မှာဖြစ်ပါတယ်မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကိုဖိတ်ကြားမှာမ အစ်မြင့်အစီဝေးတွေမှာစစ်ကောင်စီခန့်တဲ့အစ်မြင့်ကိုစလဲကိုတရားခွင့်ပိတ်ပင်လာခဲ့ပြီးစစ်ကောင်စီဖက်ကလည်းဘလို့တာဝန်ရှိသူကိုမှတရားဖို့မလုပ်ပဲညင်ပယ်လာခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံ2ကိုစလဲကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပရက်ဆွန်ခွန်ဟာမလ 22年ရဲ့ဌာနကပြောခွင့်ရတူကအတီးပြပြောဆိုပေမဲ့အသေးစိတ်တွေကတော့အပြီးမတက်ရသေးဘူးလို့AP သတင်းမှရေးသားထားတာပါ။အာဆီယံ2ကိုယ်စားလှယ်အနေနဲ့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဝင်တွေနဲ့တွဲဆုံဖို့မကြသေးခင်ကပဲစစ်ကောင်စီကခွင့်ပြုချက်ပေးခဲ့တယ်လို့ကမ္ဘောဒီးယားတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့ပါတီကောင်းဆောင်ဒေါ်ဆန်းစုကြည်ပါဝင်ထိပ်တန်းကောင်းဆောင်တွေအားလုံးနဲ့ပါတ ိုင်ဖွဲ့တွေထိန်းချုပ်ထားတဲ့ဒေတာတွေစီတင်းချောင်သွားတာကြောင့်ဘလို့ NLD ပါတီဝင်တွေနဲ့အာဆီယံထုကိုယ်စားလှယ်တွေ့ခွင့်ရမလဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အရင်အာဆီယံအနေနဲ့ဥက္ကဋ္ဌဘရူနိုင်းနိုင်ငံရဲ့မြန်မာဆိုင်ရာအာဆီယံထုကိုယ်စားလှယ်တုန်းကတော့ထိန်းသိမ်းခံနေရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွဲဆောင်ွေတောင်းတာမရတဲ့အတွက်မြန်မာနိုင်ငံကိုမသွားနိုင်ခဲ့ဘူးလို့အာဆီယံနဲ့နှိစက်သူတွေကပြောဆိုထားတာပါ
။မြန်မာစစ်တပ်ရဲ့ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုဆွဲချက်နဲ့အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲဆိုထားတဲ့အမှုဒုတိယအကြိမ်ကြားနာပွဲကတော့ဖေဖော်ဝါရီလ28ရက်နေ့မှာပြည်ဆောင်ပါတယ်။မြန်မာဖက်ကတော့အရင်ကတင်ပြထားတာတွေကိုပဲပြန်လည်လျှောက်ထားခဲ့တာပါ။နောက်ဆုံးပိတ်လျှောက်လဲခဲ့တဲ့ဂမ်ဘီယာနိုင်ငံရဲ့ဥပဒေအကျိုးဆောင်ကအချက်၃ချက်ဆောင်ရွက်ပေးဖို့တရားရုံးကိုတောင်းဆိုခဲ့ပါတယ်။မြန်မာဖက်ကတင်ပြလာတဲ့ကနဦးညှင်းဆိုချက်လျှောက်ထားမှုကိုတရားရုံးကပယ်ချပေးဖို့ဂမ်ဘီယာဖက်ကပြန်လည်တင်ပြတဲ့အကြောင်းအချက်တွေကိုလက်ခံပေးဖို့နဲ့ဂမ်ဘီယာကတင်ပြချက်တွေဟာခိုင်လုံတဲ့အတွက်ဒီအမှုကိုဆက်လက်ဆောင်ရွက်သွားနိုင်ရေးအဆုံးအဖြတ်ပေးဖို့ဆိုတဲ့အချက်တွေကိုဂမ်ဘီယာဖက်ကလျှောက်ထားခဲ့တာပါ။အဲ့ဒီလျှောက်ထားချက်တွေကို ICJ ကလက်ခံရင်တော့ဒါအမှုမြောက်သွားတာဖြစ်ပါတယ်အဲ့ဒီအခါကျရင်တော့မြန်မာပြည်မှာရိုဟင်ဂျာတွေအပေါ်ကိုမျိုးတုံးတပ်ဖြတ်မှုတွေရှိသလားတကယ်ရောဖြစ်သလားဘာဖြစ်တယ်လဲဆိုတာအပြန်အလှန်စစ်ဆေးရအောင်မှာဖြစ်ပါတယ်မြန်မာနဲ့ဂမ်ဘီယာနှစ်ဖက်တင်းမြောက်လျှောက်လဲချက်တွေကိုတရားရုံးအနေနဲ့မှတ်တမ်းမှတ်ရတွေတကွလက်ခံထားပြီးတော့အပြန်အလှန်ဆင်ခြင်တုံ့တက်ပြီးမှအမှုမြောက်မြောက်ဆုံးဖြတ်အောင်မှာဖြစ်ပါတယ်တရားရုံးကဘယ်တော့ဆုံးဖြတ်ချက်ချမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး
ကချင်ကရင်ကရချင်းပြည်နယ်မကွေးနယ်စကိုင်းတိုင်းတို့မှာစစ်ကောင်စီကအင်အားအလုံးအရင်တုံးပြီးမြေပြင်နဲ့လေကြောင်းစစ်ဆင်ရေးတွေတိုးလုပ်နေတဲ့အတွက်အရက်သားတွေထိခိုက်နေရပါတယ်။ဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေကြောင့်အကြမ်းကြီးမီးလောင်ခဲ့ရတဲ့ချင်းပြည်နယ်မှာလည်းပြီးခဲ့တဲ့ရက်ပိုင်းစစ်ကောင်စီရဲ့လက်ချက်နဲ့အင်ဂျီ100ကျော်မီးလောင်ပြကျခဲ့ရပါတယ်။ကချင်ပြည်နယ်မြောက်ဖျားပိုင်းပူတာကိုမြို့နယ်ဘက်မှဆိုရင်လည်းစစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေစီးရဲတင်းမာမှုတွေကြောင့်တောတောင်တွေထဲထွက်ပြေးနေရတဲ့စစ်ပေးဆောင်တွေလည်းစေဝါနဲ့စားနပ်ရိက္ခာတွေရေပေါ်လိုအပ်နေတာပါပြည်သူ့ကာကွယ်ရေးတပ်တွေအင်အားကောင်းလာပုံရတဲ့ဖျားပြည်နယ်မှာတော့ဒီမော့ဆိုမျိုးနယ်တဲ့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေတိုက်ပွဲတွေအတွင်းလူနေအိမ်တွေစစ်ပေးဒုက္ခတွေတွေယာယီပုန်းခွနေတဲ့နေရာဘက်တွေလည်းလက်နက်ကြီးကြီးတွေကြားခဲ့ပါတယ
်။ဒီနေ့ကတော့ဒီတော့ပြောပြလဲပါတော့ဒီနေ့ကတော့ပြောစီတော့ပြောပြလဲတောင်းတဲ့မှာဖြစ်နေတော့ဆိုရမှာတက်ပြောရောက်လာတာပါတော့ဒီစစ်ကြောင်ပြောပြလာမင်းရှိတယ်ကြာဒီနေ့အစောကြီးပါတော့အာယုံဦးအချင်းလေးတက်ပြီးတော့ဒီနေ့ဟိုပါ17နှစ်ကျော်ကျော်လောက်ထိသူစိုက်ပွဲကျင်းထန်နေရတော့ဒီကနေ့စဉ်နေ့တိုင်းအဲ့လိုမျိုးပိုးလို့ရတယ်လို့စစ်ကြောင်ကဒီကတက်ပြီးတော့ရှေ့တက်လာပါတော့ရှေ့ကိုတဲ့အခါကျတော့တိုက်ပွဲကအဲ့လိုမျိုးကနကနဖြစ်ပေါ်နေကြတော့
အဲ့ဒီမင်းမင်းညညနေလို့ဒီလိုမမဆာဆိုင်ပေါ်ရအရင်ပြင်ထန်တယ်ဗောနော်တခါရက်တွေထက်ဆိုင်နေတယ်ဒါလည်းကြည့်ရတော့ပြောဆိုင်နေရှိတယ်စကားစားပြတဲ့လက်ကြည့်အရင်ဆုံးနေတာအစ်တပ်ဘက်ကဒီကြောင်းကပါတိုက်ခိုက်နေတဲ့အပြင်စစ်ကြောင်း၃ကြောင်းနဲ့ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်တော်ရှိသူတို့ကပြောပါတယ်
တောင်းနေခွဲကြော်တဲ့စတယ်ဘောနော်ခွဲစားတော့ကြာစားပြီးတော့ဒီနောက်ပိုင်းတော့တော်တော်ပြင်းထန်လာတော့ဘောနော်ဒါကြောင့်မပြတော့တော့ဒီကြောင်းခါနားမှာလည်းဒီလက်နေကြီးနဲ့ထုတာတော့ရှိတယ်ဒီနေ့ပိုင်းတော့နော်ဒီကြောင်းကြီးကဒီမိုးပြတဲ့နေအစ်ကျက်လာတာဘောနော်ဒီဆေးကျော်လို့ရှိတာအများတော့မပြေးနားမှာပြင်းထန်ပြီးတော့ဒီလိုရှိလာတော့ရေးလာတယ်ဘောနော်ဒီလိုရှိလာတာဒီမိုးပြင်းကိုသူတို့ဟိုပြန်ပြီးတော
တောင်းထံမှနေရှိနေပါတယ်။ဖေဖော်ဝါရီ26ရက်နောက်ပိုင်းရင်းမာပင်မြို့နယ်တဲ့စစ်ကောင်စီကရဟတ်ရင်တွေနဲ့ဝင်ရောက်ပစ်ခတ်နေပြီးရှင်းနေတာတွေလုပ်နေရမှာရွာသူရွာသားတွေဖမ်းခံရတာတိုက်စုံးတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ
်။အာမနက်ခင်း7နာရီခွဲလောက်မှာမိုးကောင်းကြီးရွာကိုသူတို့လာရောက်ပြီးတော့မီးရှို့ကြတယ်ကွာ။ဒီအဝေးကနေပြီးတော့ဗောဗျာကျွန်တော်တို့လန့်မြင်ရတာတော့မိတော့အနေထားနဲ့ကျွန်တော်တို့လန့်ကြည့်ရတာဒါဟုတ်အနည်းနာတော့ဘယ်သူမှကတ်လို့မရဘူးဗျာ။ဟုတ်ကဲ့ဗျာသူတို့ကဒီရမ်းပစ်တာရမ်းပစ်ပြီးတော့သူတို့ကလို့ဝင်လာဆိုတော့အနည်းနာတော့ဘယ်သူမှကတ်လို့မရဘူးဗျာ။ကြီးပါတဲ့မှာတော့လူတွေမရှိတော့ဘူးဗျာ။အဲသူတို့ဝင်လာကြတဲ့ဟိုဝင်လာကြတဲ့ဆိုကျွန်တော်တို့အရင်ရက်ကတည်းကရှောင်တိတ်နေကြတာဗျာ။ရင်းမပင်မျိုးနဲ့ဗောရင်းပင်မျိုးနဲ့တပိတောင်သူကွင်းလို့ပြောရမှာဗျာအဲဒီမှာတောထဲမှာနေတဲ့ဥက္ကံအောင်လို့နားဖနှစ်ယောက်မှာသွားတယ်လို့တင်ရတယ်ဗျာအသားမှပြည်သူတွေကသူတို့ဒီတောင်သူတမားတွေကအဲဒီသန္ဓမဒါအဲ့လိုလုပ်ငန်းတွေကိုပဲလုပ်တယ်ဗျာ
ဒီနယ်မြေရှင်းလင်းစစ်ဆင်ရေးတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူးရင်းမာပင်နဲ့ကန်နီနယ်ကြားကျေးရွာ6ရွာလောက်ကဒေသခံ 2,000 လောက်ဟာဘေးလွတ်ရာတောတွေထဲတင်းရှောင်နေရပါတယ်စကိုင်းတိုင်းတွေကပဲကျွန်းလာမြို့နယ်အနီးတစ်ဝိုက်စစ်ကောင်စီကမလာတရနေ့ကလေကြောင်းကပါပစ်ခတ်ပြီးနယ်မြေရှင်းလင်းလာတဲ့အတွက်ကျေးရွာတွေမှာဒေသခံတွေပိတ်မိနေတယ်လို့ဝေလာမှုကျေးရွာသူတို့ကတခုလို့ပြောပါဗျ။တော
်ဒီသူတွေကလည်းအကုန်လုံးခက်ကြီးကြီးနဲ့ဒီမှာအရှင်ရောက်နေပြီးတော့အကုန်လုံးဒုက္ခရောက်နေတာအခုကကျောင်းကားနဲ့60လောက်ကလေးကလေးတွေပြီးတော့ပိတ်မိတာကိုခန္ဓာကြကြံပြန်ဖန်တော့ရတယ
်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာကျပ်ငွေတန်ဖိုးကျဆင်းလာတာတွင်းကုံတွေရှာပါလာတာကြောင့်လောင်စာဆီနဲ့ကုံစင်းနှုံးတွေအဆမတန်မြင့်တက်နေပါတယ်။ရခိုင်ပြည်နယ်မှာကုံစင်းနှုံးတွေဈေးကြီးနေချိန်မှာရခိုင်ကနေကုံစီတွေမာယူနေရတဲ့ချင်းပြည်နယ်ပလောဝမြို့နယ်မှာဆိုရင်လေအခြေခံစားသောက်ကုံတချို့တဲယူခွင့်ပိတ်ပင်ခံထားတဲ့အတွက်ကုံစင်းနှုံးတွေလေးစားလောက်ထိမြင့်တက်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီအချိန်မှာပဲတရုတ်မြန်မာနယ်စပ်ရွှေလီမြို့မှာကိုဗစ်ကရောဂါကူးစက်များလာတဲ့အတွက်ဆိုပြီးတော့နယ်စပ်ကုံတွေရိတ်ကိတ်တွေကိုတရုတ်ဘက်ကပိတ်လိုက်ပါတယ်။ရှမ်းပြည်မြောက်ပိုင်းတရုတ်မြန်မာနယ်စပ်မူဆယ်တရငါးမိုင်နာကကျင်းစံကြော့ကုံတွယ်ရိတ်ကိတ်ကိုရောကချင်ပြည်နယ်လွယ်ကျဲနယ်စပ်ကိတ်ကိုပါမတ်လ၂ရက်နေ့ကပိတ်လိုက်တာပါရှမ်းပြည်အရှေ့မြောက်ပိုင်းကချင်းရွှေဟော်ကိတ်ကိုရောတရုတ်ဘက်ကဖေဖော်ဝါရီ24ရက်နေ့ကလေးကပိတ်ထားခဲ့တာပါနယ်စပ်ကုံတွယ်ရိတ်ကိတ်တွေဘရော့ပြန်ဖွင့်မလဲဆိုတာတရုတ်တာဝန်ရှိသူတွေဘက်ကတော့တရုတ်ဝင်ထုတ်ပြန်ထားတာမရှိပါဘူး
စစ်အာဏာသိမ်းဆန္ဒပြဆန့်ကျင်မှုတွေမှာပါဝင်ခဲ့ပြီးဖမ်းဆီးထောင်ချခံထားရတဲ့ရုပ်ရှင်တရုတ်ဆောင် PTU အိန္ဒြာကျော်စင်ပိုင်တဂွန်နဲ့ဒါရိုက်တာဝိုင်းတို့မတ်လ၂ရက်နေ့မှာပြန်လွတ်လာပါတယ်။သူတို့အားလုံးတပ်မတော်ပြိုကွဲအောင်နှုံးစော်လှုံ့ဆော်မှုပုံမှန်505ကကြီးနဲ့ထောင်ထဲ၃နှစ်စီချမှတ်ခံထားရတာပါ။အခုလွတ်လာတဲ့သူတွေထဲမှာအစိုးရပိုးပိုးရဲတိုင်းနဲ့ဖမ်းဆီးခံထားရတဲ့ကျန်အမှုပညာရှင်တချို့တော့မပါသေးပါဘူး။နိုင်ငံရေးကျင်းသားများကကုညီဆောင်ရှောက်ရေးတင် AAPP ရဲ့စီးရင်တွေရအခုချိန်ထိဖမ်းဆီးခံထားရသူပေါင်း9400ကျော်ရှိထားပြီးအဲ့ဒီအရေးအတွက်ကိုစစ်ကောင်စီဘက်ကတော့ညှင်းဆို့ထားပါတယ်။
မြန်မာစစ်ကောင်စီအမေရိကန်အာဆီယံထိပ်သီးဝဲတက်ခွင့်မရတာနဲ့လူခွင့်ရေးချိုးဖောက်မှုတွေများလာကြောင်းနဲ့တချို့လွတ်မြောက်လာကြောင်းတွေပါတဲ့တပတ်အတွင်းမြန်မာသတင်းမှာနန်းလောင်တဲ့ကိုဝင်းခန့်ပေါင်းတို့ပြောပြခဲ့တာပါအခုတော့တပတ်အတွင်းနိုင်ငံတကာသတင်းဘက်ကိုဆက်ပါမယ်ယူကရိန်းကိုရုရှားချူကျော်စစ်တပတ်ကျော်လာခြင်းအိုးအိမ်ဆွန့်ပြေးရတဲ့ဒုက္ခတွေလည်းတသန်းကျော်လာပါတယ်ဒီလိုချိန်မှာပဲရုရှားကိုနိုင်ငံတကာစီးပွားရေးနဲ့အားကစားဆိုင်ရာတက်ခတ်ပိတ်ဆို့မှုတွေလည်းတိုးလာနေပါတယ်ဒီလိုတပတ်အတွင်းထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုမတ်အီတန်စင်ပြပြပေးပါဦးခင်ဗျာ
Ukraine or Russia are due to attack Canada, the Dindabat Jola Jema, Ukraine Muji to Chu, a wine can hire the law, do harder than a chile to a piniawari, Russia that we need, Ukraine, a diga, Muji regular, and a jibin, a dakai nibidor, Ukraine is a jo, to a piniari, do harder than a dan Jola Jema, Ukraine the Mavlodimir Zelensky, Yanduia is in a go piercing Nangiru Pionivari, Ukraine and a day on a top of Jews and each other with Emma, Indiana, Indonesia law, Ashanang and Darile Power Mari, Indonesia and Darigo Pulan. Romania and Zedrigani to say Ukraine and Degani Topo, Juba and Nijale, Chipari, Russia, Nine, Kharkiv, Chani Hifne, Maria Pomujuego, a bint and set in Navy Mele, Alum, Ukraine, let him a setting tan and eat, repeating Gagway when Giga Piawari, Megan and Zai when G and the new blinking alley, Ukraine to Kate and Yazo, like and Tari, Pula, Abawin, Uyopago, Tizimatema, Toyo Cabrio, Ukraine, Nido Simahami, Puene, Dreson, Bo, Shinitima, Ukraine, Ocelan, and Sabunia, Sammy Gule, America, Dabang. Belarus, Myanmar, Syria, Eritrea, Chizubang, and Pakistan, India, Bangladesh, and Laos, Ukraine go juju attack at Russia ne Russia go talk and Belarus and Nogo American ga now tap base to attack muri cha ma khe ba di Russia ne Belarus tat dui go sit phat athaw pat ni go adika tha pyo base so ye yu me chao aim pyo chin cha che ma paw pya tha ba di tai le yin ji da tat kha yin yin tin set dong tat kha yin san ne missile dong lat nat dui ne maung tu me tat kha yin yin dui go thol lo ya ma pa wen pat tan ni de company dui go pyet mat tha ye yu ma phit ba di da pye Russia ye yin nan thol lo yin long gan dui ne tat san ne ni pinya tin paw mu dui go pait pin tan tat phu go le American and Mohammed Duga Losani Bali. Russia, so yeah, Dika, when we took it, Russia is on language, you deca Tawari. Sibai by Madamaka, Aza by Male, Russia would deca Mui Shibari. Maslama Zemba make a bapala cheese, Borigo, Russia would ancient Piet, Zemba would be door it down, Poland, Chenna, Sidon Nanganiga, Budre, Gangwa Tawari. Maslana Sashi and Nima Zemba make Uyoba Champion League final Borgole, Russia Nang and St. Petersburg, Mazemba was in Tarago, you think it all. Did the Nanga by a new map. ပြောင်းပြီးတော့ကစားသောမှာဖြစ်တဲ့အကြောင်း အော်စတြေးလျနိုင်ငံရဲ့အကြီးဆုံးမြို့ဖြစ်တဲ့ဆစ်နီမြို့မှာမိုးကြီးကြေးရွာသွန်းပြီးတော့ရုတ်ရက်ကြီးကြီးအကြောင်းလူတွေကိုသူတို့အိမ်တွေကနေပေးလို့ရကိုစွန့်ခွာဖို့အာဏာပိုင်တွေကဒီနေ့မှနောက်ပိုင်းမှာအမိန့်ထုတ်ပြန်ထားပါတယ်ချင်းနေရီကပိုးဆိုးလာနိုင်တဲ့တို့လည်းသတိပေးထားတာဖြစ်ပြီးတော့ဒီချင်းနေရီကြောင့်လူရင်9000ကျော်လောက်ပေးလို့ရကိုရွှေ့ပြောင်းရနိုင်ွယ်ရှိပါတယ် ออสเตรเลียနိုင်ငံအရှေ့ပိုင်းကွင်းစ်လန်ပြည်နယ်မှာပြီးခဲ့တဲ့နှစ်ဘက်ကစပြီးတော့ရာသီဥတုဆိုးရွားနေပြီးတော့မိုးကြီးကြေးရွာသွန်းမှုတွေကြောင့်လမ်းဘက်ဆက်သွယ်ရေတွေပြတ်တောက်ပြီးတော့အင်တွေလည်းရာနေချီရေမြုပ်ကုန်ပါတယ်ရေကြီးမှုကြောင့်ခုချိန်ထိဆလျောက်ထက်မနည်းသည့်ဆုံးရတဲ့ဆိုပြီးတော့ออสเตรเลียအာဏာပိုင်တွေကပြောပါတယ်ဒီလိုပြင်းထန်ဆိုးရွားတဲ့ရာသီဥတုအခြေအနေဟာနှစ်ပေါင်
ဖိလစ်ပိုင်နိုင်ငံစွမ်းအင်ကဏ္ဍမှာနျူကလ িয়ার စွမ်းအင်ကိုပါထည့်သွင်းဖို့ဖိလစ်ပိုင်သမ္မတဒေါက်တာတေကတမန်အမိန့်တည်းရဲ့လက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်ဖိလစ်ပိုင်အနာမိုင်တွေကကြောင်မီးသွေးအသုံးပြုတဲ့စွမ်းအင်ထုတ်လုပ်တဲ့စည်းရုံးတွေကိုပိတ်သိမ်းဖို့ပြင်ဆင်လာနေချိန်မှာအခုလိုသမ္မတမိန့်ထွက်လာတာပါဖိလစ်ပိုင်နိုင်ငံဟာစွမ်းအင်ကနျူကလ িয়ার စွမ်းအင
wine matai the group chalana way she body. Dago sent you with pandu she body. Tamra du daddy ha to ye chowna da tamra tatan kombu donga luma lama y to adapt you all. Timing ye maro, but then nuclear swan in tolo de seyong of yam fubo pisa gule don't that sabo nyunja tawari. Silify swan wenji, Alfonso Cusca. Nuclear swan ye don't you make a sako talk and like your kulo lola chan api. Swan in topa mune, zi jimmy mupjanari go yoba toasi nelu duga yawari. Trevi Lazanunga Nizin Kubiku said to Dia Winchena Shigere Hong Kong Ma, Marshla Samaro, Boku Kayadu, Madang Guejone, they sold to Dia Joshi Dora Jang, Mapimini, Pussy Yavis season Rene, Ganda Chet Chavo season Yelu, Anabaniga Biawari, Hong Kong be the way, Chicken Lua Chetrigo Tedrin Sina Bima Ganda Chetri Chamelu, Anabaniga Biotabi Mele, Boku Muno, Asangaya, that Dora now be the Vega Sir in the G series Twelve Gavari, New Zealand and Male, Kubeka was in Mapimini, Tura Mesu, Suya, Amengo. ကျန်းကျန်နေနေလွတ်တော်ရှိမှာ၃ဘတ်ကျော်ကြာစခန်းချပြီးတော့ဆန္ဒပြတဲ့သူတွေကိုနယူးဇီလန်ရဲတွေကလူစုခွဲခဲ့ရပါတယ်မြို့တော်ဝယ်လင်တန်ကဆန္ဒပြတဲ့သူတွေကိုမနက်လယ်အားကြီးချိန်မှာရဲတွေကလူစုခွဲရမှာငြင်းရေဖြန်းစည်းတွေကပါတုံးပြခဲ့ရပါတယ်အေရီယာတဝိုင်းရဲတွေကိုပိတ်ဆို့ထားပြီးတော့ရာနေချီတဲ့ကားမျိုးစုံကိုလည်းဖယ်ရှားပစ်ခဲ့ရပါတယ်ညင်းညင်းစွာဆန္ဒပြကြသူတွေထက်အကြမ်
ဒီကနေ့ကတော့ဒေါ်လာလဲထွက်မယ်ဆိုပြီးတော့ညူးဇီလန်ဝန်ကြီးချုပ်ဂျက်စင်နာအာဒန်ကပြောပါတယ်ကိုဗစ်ကာကွယ်မှုဆိုင်ရာအမိန့်တွေကိုအလားတူစန့်ကျင်ဆန္ဒပြမှုတွေကိုအမေရိကန်နဲ့ကနေဒါနိုင်ငံတွေမှာလည်းတွေ့ရတာဖြစ်ပါတယ်ကမ္ဘာတစ်ဝှမ်းမှာကိုဗစ်-19ကရောဂါကူးစက်မှုနဲ့သေဆုံးမှုတွေတိတိတတ်တတ်ရောကျသွားတယ်ဆိုပေမဲ့လည်းဒီရောဂါကပ်ဆိုးကိုအောင်မြင်ကျော်လွှ ဒီနေ့ဆက်ပြီးတော့ကာကွယ်ဆေးထိုးနိုင်တဲ့အနေအထားနည်းပါးနေတဲ့နိုင်ငံတွေလည်းရှိပါသေးတယ်။ယောဂကူဆတ်မှုများနေချိန်မှာဗီဇပြောင်းကိုဗစ်မျိုးကွဲတက်တွေရဲ့အနေအထားလည်းပဂတိရှိနေစေဆိုပြီးတော့WHO အကြီးအကဲဒေါက်တာ
ထိုလိုအရှိုရဲ့စီးရင်တွေအရာဖေဗီလာနောက်ဆုံးပတ်မှာကမ္ဘာတဝန်းယောဂကူးဆတ်မှုနှုန်းက6000ရာခိုင်နှုန်းနဲ့တည်ဆုံမှုနှုန်းက10000ရာခိုင်နှုန်းကျဆင်းခဲ့တဲ့အကြောင်းဖော်ပြထားပါတယ်။ထိုလိုအရှိုကတတ်မှတ်ထားတဲ့ဒေသကြီး6ခုအတွင်းမှာဖေဗီလာနောက်ဆုံးပတ်အတွင်းမှာယောဂကူးဆတ်မှုအသက်
ရုရှားစစ်ဘေးအော်စတြေးလျယေဘေးဟောင်ကောင်နဲ့တကမ္ဘာလုံးကကိုဗစ်ဘေးတွေပါတဲ့တပတ်တွေ့နိုင်ငံတကာသတင်းကိုမိတ်သက်စင်ပြပြပေးပါမယ်။ရုရှားတပ်တွေဟာယူကရိန်းနိုင်ငံမာရီယိုပူးမြို့ကလူတွေကိုကယ်ထုတ်ဖို့သဘောတူထားတဲ့လမ်းကြောင်းတွေကိုရောမြို့ကိုပါဘုံကျဲတိုက်ခိုက်နေတယ်လို့ယူကရိန်းတာဝန်ရှိသူတွေကဆက်ဆွဲလိုက်ပါတယ်။ဒါဟာဒီနေ့ဒေသစံတော်ချိန်မနက်9နာရီမှာမော်စကိုစံတ
အပြည့်ရချိန်ညာပြီးမရီယာပူးနဲ့ဖော်နိုဗက်ခါမျိုးတွေကလည်းရတားတွေကိုထွက်ခွာနိုင်ရေးလူသားချင်းစာနာမှုနေရာတွေဖွင့်ပေးထားတယ်လို့ယူကရိန်းဘက်နဲ့သဘောတူထားခဲ့ပြီးမှအခုလိုချိုးပေါက်တာဖြစ်တယ်လို့သူတို့ကပြောပါတယ်ခင်ဗျာဥရောပတိုက်မှာအကြီးဆုံးယူကရိန်းနျူကလ িয়ার ဒါတာဘေးစက်ရုံကိုရုရှားကတိုက်ခိုက်ခဲ့တာဟာစစ်ရာဇဝမှုမြောက်တယ်လို့ယူကရိန်းဆိုင်ရာအမေရိကန်တန်ယုံကပြောလိုက်ပါတယ်ဖေဖော်ဝါရီ24ရက်နေ့မှာယူကရိန်းကိုရုရှားကကျူးကျော်တိုက်ခတ်ခဲ့ခြင်းကတည်းကဆိုရင်ဒါကအမေရိကန်တန်ယုံရဲ့ Twitter မှာရေးသားချက်ဟာအမေရိကန်ဘက်ကတခြားပြောတာတွေအားလုံးထက်အပိုပြီးတော့ပြင်းထန်ပါတယ်။ဥရောပရဲ့အကြီးဆုံးနျူကလ িয়ার ဆက်ရုံကိုပူတင်ကတိုက်ခိုက်တာဟာသူ့ရဲ့အကြောက်တရားနဲ့စိုးမိုးမှုကိုနောက်တစ်ဆင့်တက်လိုက်တာပဲလို့ယူကရိန်းဆိုင်ရာအမေရိကန်တန်ယုံကရေးသားထားပါတယ်ခင်ဗျ။ရုရှားဆိုရမှာအပြောင်းလဲဖြစ်ဖို့အမေရိကန်ဆိုရကလှုံ့ဆော်လှုပ်ဆောင်နေတာမျိုးမရှိဘူးလို့အမေရိကန်သမ္မတအင်ပီရောကတောက်ကြနေမှာပြောလိုက်ပါတယ်။သမ္မတဗလာဒီမာပူတင်ကိုလှုပ်ချန်တက်ပြတ်ဖို့အမေရိကန်ထက်လွတ်တော်မတယောက်ကရုရှားလူတွေကိုတောင်းဆိုလိုက်ပြီးတဲ့နောက်အင်ပီရောကအခုလိုတုံ့ပြန်ပြောဆိုလိုက်ကြပါခင်ဗျ။အခုစနေည VOA သတင်းအစီအစဉ်တွေတော့ဒီမှာပြီးဆုံးသွားပါပြီ။ဒီညအတွက်ထုတ်လွှင့်မှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Jonathan Walker တို့ပါ။ဒီနေ့ညရဲ့အစီအစဉ်တွေကိုကျွန်တော်ဝင်းဝင်းပြောပြပေးခဲ့တာပါ။ VOA ကိုကြည့်ရှုနားဆင်ခဲ့တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ကင်းဝေးပြီးလူဝဆန္ဒပြေဝကျမ်းမာချမ်းသာရွှင်လန်းချမ်းနေကြပါစေ။ကောင်းကောင်းအစ်ဆက်နိုင်တဲ့ညလည်းဖြစ်ပါစေခင်ဗျာ
This program has come to you from the Voice of America, Washington.